Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် February 23ရက်တနင်္လာနေ့ညပိုင်း 9:30 နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 32 51နဲ့လိုင်းလံမီတာ190ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညစီစဉ်မှုဖြစ်တင်ဆက်ပေးပါပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါယူကရိန်းနိုင်ငံအရှေ့ပိုင်းကလက်နက်ကြီးတွေရှေ့တန်းတပ်ကလက်နက်ကြီးတွေကိုတပုံတွေဆက်ပြီးတိုက်ခိုက်နေတဲ့အတွက်ပြန်ပြီးရုံမသိမ်းပင်းနိုင်သေးဘူးလို့ယူကရိန်းစစ်တပ်ကပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံသားအစွန်းရောက်တွေရဲ့ချင်းချောက်မှုအန်ဒီယာကိုတွန်းလှန်တဲ့ဖို့ရည်ရွယ်ပြီးတော့အကြမ်းဖက်တိုက်ဖျက်မှုတွေနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုပုံမခိုင်မအောင်လုပ်မယ်လို့တရုတ်ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးပြကြားမှာပါနန်းလောင်
။ကောင်းပါပြီရှင်။ညညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကိုရွေးကောက်ပွဲကော်မရှင်ကခေါ်ယူတွေ့ဆုံပြီးဆွေးနွေးခဲ့တာပါကြောင့်ပါလဲ
။ကျွန်တော်ရွေးကောက်ပွဲကော်မရှင်ဆိုတာကရွေးကောက်ပွဲကိုတမကျကျလှုပ်ဆောင်ပေးဖို့ကလည်းဒီပြင်
ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကုကိုပြောသွားတာပါအသေးစိတ်ကိုမကြားခင်တင်ပြပါမယ်။ဒါအပြင်လောက်ကိုက်ဒေတာဖက်ကတိုက်ပွဲတွေဒီကနေ့ထပ်ဖြစ်တဲ့ကြောင်းနဲ့ရွှေပြည်သားအလို့သမားဆန္ဒပြကောင်းဆောင်နှစ်ယောက်ကိုနိုင်ငံတော်ကိုအကြီးညိုပြက်စီမှုနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြင်တအောင်ဒေတာဖက်ကတိုက်ပွဲအခြေအနေတွေကိုလည်းသတင်းတွေအပြီးမှတင်ပြပေးသွားမှာပါ။ခုတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။ယူကရိန်းနိုင်ငံဟာယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာရှိတဲ့ရှေ့တန်းတပ်တွေလက်နက်ကြီးတွေကိုအပြစ်ခံရစေးရေးသဘောတူစာချုပ်တိုင်းဖယ်ရှားပေးဖို့ကိစ္စကရုရှားလိုလာတဲ့သဘုံတွေခုထိဆက်ပြီးတိုက်ခိုက်နေသေးတဲ့အတွက်စပြီးမလုံနိုင်ဖြစ်နေရတယ်လို့ယူကရိန်းစစ်တပ်ကပြောကြားလိုက်ပါတယ်။အခုလိုတိုက်ခိုက်မှုတွေဆက်ပြီးလုပ်နေသေး၍လက်နက်တွေကိုပြန်ပြီးရုပ်သိမ်းပေးဖို့အတွက်ဆွေးနွေးမှုတွေလည်းမလုပ်နိုင်ဘူးလို့ယူကရိန်းအရာရှိတွေကတနင်္လာနေ့မှာပြောကြားလိုက်တာပါ။တနင်္လာနေ့ကတော့ရှေ့တန်းတပ်တွေကနေလက်နက်ကြီးတွေဖယ်ရှားပေးဖို့အတွက်နှစ်ဖက်စလုံးကနေသဘောတူခဲ့ကြတာမို့ဒါဟာထက်တလဲလဲပြက်ပြဲနေတဲ့အပြစ်ခံရစေးအစီအစဉ်ကိုအကောင့်ထဲပို့ဖို့အတွက်ဒီသဘောဆောင်တဲ့လက္ခဏာကိုပြသခဲ့တာပါ။သဘုံတွေဘက်ကလာမဲ့တရင်နှစ်ပတ်အတွင်းသူတို့တက်တွေအားလုံးပြန်ပြီးရုပ်သိမ်းပေးဖို့သဘောတူခဲ့တယ်လို့စစ်ဖက်အရာရှိတွေကပြောသလိုတရင်တွေနဲ့မှာနှစ်ဖက်တက်တွေပြန်ပြီးဆောင်နိုင်ဖို့အတွက်စတင်နိုင်တယ်လို့စတရင်တွေမှာဖော်ပြခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တရင်ပတ်မတိုင်ခင်ကတည်းကတက်ရောက်မှုရှိခဲ့တဲ့အပြစ်ခံရစေးရေးသဘောတူညီချက်အရလက်နက်တွေကိုပြန်ပြီးရုပ်သိမ်းပေးကြမှာဖြစ်ပါတယ်။
အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့တတ်မှတ်ရဲ့နီးလာတဲ့အမျှအီရန်နဲ့အမေရိကန်သံတမန်တွေဒီကနေ့မှလည်းစိစက်ညှိနှိုင်းမှုတွေဆက်လုပ်နေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇရစ်တို့ဟာတနင်္ဂနွေနေ့ကလည်းဂျနီဗာမြို့မှာနှစ်နိုင်နီးပါးကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။မတ်လ24ရက်နေ့နောက်ဆုံးထားပြီးအခြေခံသဘောတူညီချက်တွေရယူဖို့နဲ့အီရန်အနေနဲ့နျူကလ িয়ার အစီအစဉ်တွေကိုညှိနှိုင်းစွာလှုပ်ဆောင်ဖို့အပြန်အလှန်အားဖြင့်အီရန်ပေါ်စီးပွားရေးပိတ်ဆို့တံခတ်တာတွေကိုဖယ်ရှားပေးဖို့ဆိုတဲ့နောက်ဆုံးအတီသဘောတူညီချက်တရက်ကိုတော့ဇူလိုင်လ1ရက်နေ့မတိုင်ခင်ရာသွားဖို့နှစ်ဖက်သဘောတူထားကြတာဖြစ်ပါတယ်။ IAEA ကုလသမဂ္ဂအနုမြူအေဂျင်စီကထုတ်ပြန်တဲ့အစီရင်ခံစာတည်ထင်းမှာတော့အီရန်နိုင်ငံတွင်နျူကလ িয়ার ဒုံးလက်နှင့်ထုတ်နိုင်ဖို့အတွက်လှုပ်ဆောင်နေခြင်းအပါအဝင်အများမသိနိုင်တဲ့နျူကလ িয়ার နဲ့ဆက်စပ်တဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ဆိုရင်မကင်းဖြစ်နေသေးပဲလို့ဖော်ပြလိုက်ချိန်မှာပဲအခုနောက်ဆုံးဆွေးနွေးပွဲတွေဖြစ်ပေါ်လာတာပါဒါပေမဲ့အီရန်ဟာနျူကလ িয়ার သဘောတူညီချက်ရဲ့တတ်မှတ်ချက်တချို့နဲ့အညီလှုပ်ဆောင်နေတာဖြစ်တယ်လို့နိုင်ငံတကာ IAEA ကပြောကြပါတယ
် American ကဝေးဝင်ကြီးတဲ့ Ashton Carter ဟာ IS Islamic စစ်သွေးကြော်တွေကိုနှိမ်နှင်းဖို့အတွက် American ပြည်ထောင်စုရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးကူဝိတ်မှာ American ထိတန်းတက်မှုကြီးတွေနဲ့တန်တမန်တွေကိုတနင်္လာနေ့မှာတွေ့ဆုံစကားပြောမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးကာတာဟာ Afghanistan နိုင်ငံကနေ American လေးတပ်အခြေစိုက်စခန်း RF ချမ်းမှာပြုတ်လုမဲ့အစည်းအဝေးကိုဥဆောင်ဖို့အတွက်ကူဝိတ်ကိုလာရောက်တာဖြစ်ပါတယ်။ဒီအစည်းအဝေးမှာစစ်ဖက်အရာရှိတွေအပြင်ဂျော်ဒန်နဲ့အရှေ့လေပိုင်းဒေသတလုံးမှာရှိတဲ့ American သံမတ်တွေပါတက်ရောက်ကြမှာဖြစ်ပါတယ်။ဒီအစည်းအဝေးကနေ IS Islamic စစ်သွေးကြော်တွေနှိမ်နှင်းရေးနဲ့ပတ်သက်ပြီးမဟာဗျူဟာသစ်ချပြမှုရှိမယ်လို့မျှော်လင့်မထားပေမဲ့စစ်သွေးကြော်အဖွဲ့ကိုနှိမ်နှင်းဖို့လှုပ်ဆောင်နေမှုတွေရဲ့ပမာဏကို Mr. Carter ပုံမနာလည်လာစေလိမ့်မယ်လို့တာဝန်ခံရရှိတွေကပြောပါတယ် Mr. Carter Afghanistan ကနေနှစ်နှစ်အတွင်း American တပ်တွေပြန်ပြီးရုပ်သိမ်းရေးဆိုင်ရာအစီအစဉ်ကိုပြန်လည်သုံးသပ်ဖို့တနင်္လာနေ့တုန်းက Afghanistan နိုင်ငံတောင်ပိုင်းကိုတောင်းရောက်ခဲ့ပါတယ်ဝန်ကြီး Carter ဟာ Kandahar က American အခြေစိုက်စခန်းမှာ American စစ်သားတွေနဲ့တွေ့ဆုံခဲ့တယ်လို့ Afghanistan စစ်တပ်တွေကိုကူညီပြီးလေ့ကျင့်မှုနဲ့ကြံဉာဏ်ပေးဖို့မဟာမိတ်တပ်တွေရဲ့ကြိုးစားမှုတွေနဲ့ပတ်သက်ပြီးတင်ပြချက်တွေကိုလက်ခံနားထောင်ခဲ့ပါတယ်
စ ဆိုမာလီယာအစ္စလာမ်ဆွေသွေးကြတွေရဲ့အကြမ်းဖက်ချင်းချောက်မှုတွေပေါ်လာခဲ့ပြီးနောက်ပိုင်းမှာအမေရိကန်နဲ့ကနေဒါနိုင်ငံကဈေးဝယ်သူတွေစီကားရာကုန်နက်ကြီးနှစ်ခုကလုံခြုံရေးတွေအဆင့်မြင့်နေခဲ့ပါတယ်။တနင်္ဂနွေနေ့ကအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်နေတဲ့အယ်ရှာဘက်ဆွေသွေးကြတွေကအနောက်နိုင်ငံကမောတွေကိုတိုက်ခိုက်ဖို့လုံဆော်တဲ့ဗီဒီယိုတွေထွက်ပေါ်လာပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုမြောက်ပိုင်းမင်နီဆိုတာပြည်နယ်မှာရှိတဲ့ Mall of America နဲ့ကနေဒါနိုင်ငံအက်မွန်တန်မှာရှိတဲ့ Edmonton Mall နှစ်ခုစလုံးကလုံခြုံရေးတိုးမြှင့်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။အကြမ်းဖက်ဖို့အကြမ်းဖက်သမားတွေအဓိကပြောထားတဲ့နေရာတွေက Mall of America အပါအဝင်အမေရိကန်ကနေဒါနဲ့ဗြိတိန်နိုင်ငံတွေကဈေးဝယ်သူတွေစီကားရာ Mall တွေဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့အမိမြေလုံခြုံရေးဆိုင်ရာဝန်ကြီးဂျေးဂျက်ဆင်ကအကြမ်းဖက်ချင်းကြောင်းမှုနဲ့ပတ်သက်ပြီးအာဏာပိုင်တွေကအလေးထားကြောင်းပြောပါတယ်။ဒါအပြင်နိုင်ငံတကာအကြမ်းဖက်ချင်းကြောင်းမှုတွေထဲမှာအကြမ်းဖက်အုပ်စုတွေကသူ့လူတွေကိုရောက်တဲ့နေရာတွေမှာအကြမ်းဖက်မှုတွေလုပ်ဖို့လူသိရှင်ကြားနှိုးဆော်တိုက်တွန်းမှုတွေလည်းပါဝင်ကြောင်းပြောပါတယ်။အယ်ရှာဘက်အဖွဲ့ဟာ2013ခုနှစ်စက်တင်ဘာလကင်ညာနိုင်ငံနိုင်ရိုဘီမြို့ကလူပေါင်း69ဦးတည်ဆုံးစေခဲ့တဲ့ Westgate Shopping Mall အကြမ်းဖက်မှုကိုလုံးဆောင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ
။ UAE American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကအညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုမြှင့်တင်ပေးဖို့အတွက်တရုတ်နိုင်ငံကအပြုသဘောဆောင်တဲ့ကဏ္ဍကနေပါဝင်မှာဖြစ်ကြောင်းတရုတ်နိုင်ငံချင်းဝန်ကြီးဌာနပြောခွင့်ရကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တရုတ်အစိုးရဟာမြန်မာနိုင်ငံရဲ့အချုပ်ချာအာဏာနဲ့နေမီတီတန့်ခိုင်မြဲရေးကိုအမြဲတမ်းလေးထားခဲ့ကြောင်းတရုတ်နိုင်ငံချင်းဝန်ကြီးဌာနပြောခွင့်ရဟွာချွန်ရန်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။တရုတ်အစိုးရဟာတရုတ်မြန်မာနယ်စပ်ဒေသမတည်ငြိမ်အောင်နဲ့တရုတ်မြန်မာဆက်ဆံရေးကိုလျှော့ပြီးတွက်ဖို့ကြိုးစားတဲ့ဘဲအဖွဲ့အစည်းကိုမှတရုတ်မြေပေါ်ကနေလှုပ်ဆောင်ခွင့်ပေးမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ကိုကန်ဒေတာမှာမြန်မာစစ်တပ်နဲ့ကိုကန်လက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေရမှာကိုကန်တပ်တွေဘက်ကနေတရုတ်ကဝင်ပြီးကူညီတိုက်ခိုက်ပေးမှုရှိမရှိမေးမြန်းခဲ့တာကိုအခုလိုပြန်လဲတုံ့ပြန်ဖြေကြားခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဩစတြေးလျနိုင်ငံသားအစွန်းရောက်တွေရဲ့ချိမ့်ချက်မှုအန်ဒီယဂိုတွန်းလန်တိုက်ဖြတ်ဖို့ရည်ရွယ်ပြီးအကြမ်းဖက်တိုက်ဖြတ်မှုတွေဖြစ်လာအောင်မုံတရားတွေပြန်ပွားအောင်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုချိန်မုံမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုလည်းဖိုးပြီးခိုင်မာအောင်လှုပ်ဆောင်မှာဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဩစတြေးလျအစိုးရကဒီဇင်ဘာလတုန်းကဆစ်ဒနီကကော်ဖီဆိုင်မှာလူသေဆုံးမှုဖြစ်စေခဲ့တဲ့ဒဇာဂန်ဖမ်းဆီးတဲ့လုပ်ရည်နဲ့ပတ်သက်ပြီးတုံ့သက်ချက်ကိုထုတ်ပြန်လိုက်ပြီးတဲ့နောက်မှာဝန်ကြီးချုပ်အဘော့ကအခုလိုအစွမ်းရောက်တိုက်ဖြတ်ရေးဆိုင်ရာနိုင်ငံတော်မဟာဗျူဟာတစ်ကိုချပြလိုက်တာဖြစ်ပါတယ်။မုံဒီလာအောင်ဖြစ်စေအမုံတရားပေါ်လာအောင်ဖြစ်စေမလုပ်ကြဘူးပြင်းပြင်းထန်ထန်တားမြစ်လိုက်တယ်လို့မုံဒီကိုတင်ကြားပေးနေတဲ့နိုင်ငံနဲ့နိုင်ငံမှာနိုင်ငံသားဖြစ်ခံယူထားသူတွေကိုဩစတြေးလျနိုင်ငံကနိုင်ငံသားဖြစ်မှုခိတ္တဆိုင်ငံထားတာဒါမှမဟုတ်ပယ်ဖြတ်တဲ့အရေးယူမှုလည်းပါဝင်တယ်လို့မစ္စတာအဘော့ကပြောကြားခဲ့ပါတယ်။
ဒီစီလောက်တဲ့ Ebola ရောဂါပိုးအန္တရာယ်ကိုတားဆီးတဲ့အနေနဲ့လာမယ့် April ပြောင်းရမ်းမျိုးမှာကျင်းပမယ့်မာရသွန်ပွဲမှာနိုင်ငံသားတွေဝင်ရောက်ရှင်ပြိုင်ခွင့်ကိုမြောက်ကိုရီးယားအာဏာပိုင်တွေကပိတ်ပင်လိုက်တယ်လို့ခီးသွားကုမ္ပဏီတစ်ခုကဒီကနေ့ပြောပါတယ်။ Ebola ရောဂါဖြစ်ပွားသေးဆုံးတာမျိုးမရှိသေးတဲ့မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့ October လကစပြီးနေဆက်ကနေနိုင်ငံသားအဝင်မခံသလိုတန်တမာနေပဲဖြစ်ဖြစ်အကူအညီပေးရေးလှုပ်သားတွေပဲဖြစ်ဖြစ် Ebola တန်တရာအရှိခံရတဲ့ဘယ်နိုင်ငံသားကိုမှအဝင်မခံဘဲတားမြစ်လာခဲ့တာပါ။အမေချက်ကိုမြောက်ကိုရီးယားအနာပိုင်တွေကသူ့စီအကြောင်းကြားခဲ့ပါတယ်လို့ပေကျင်းအခြေစိုက်ကိုလီယိုကုမ္ပဏီကုမ္ပဏီတာဝန်ခံနစ်ဘောနာကသတင်းဌာနတွေကိုပြောပါတယ်မာရသွန်ပြိုင်ပွဲဝင်မဲ့နိုင်ငံသား400ကျော်လောက်သူ့ကုမ္ပဏီကလက်ခံရလိမ့်မယ်လို့မျှော်လင့်တာကြောင်းဘောနာကပြောကြားခဲ့ပါတယ
်နီပေါ်အစိုးရဟာအီရတ်တောင်တက်သူတွေစိတ်ချလုံခြုံရေးအတွက်တိုးမြှင့်ဆောင်ရွက်နေတယ်လို့နီပေါ်အာနာရင်တွေကပြောကြားလိုက်ပါတယ်။တိုးမြှင့်ဆောင်ရွက်မှုတွေထဲမှာရာသီဥတုနဲ့မိုးလေဝသခန့်မှန်းချက်ကိုပုံမှန်ထုတ်ပြန်ပေးဖို့အပြင်တောင်တက်သူတွေအတွက်အရေးပေါ်ကူစီကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့အတွက်အစိုးရအရာရှိတွေအချိန်ပြည့်ရုံးထိုင်တဲ့အခြေစိုက်စခန်းတစ်ခုဖွင့်လှစ်ဖို့ပြီးပါဝင်တယ်လို့နီပေါ်တောင်တက်အဖွဲ့ဌာနရဲ့အကြီးအကဲ ပော့စပါရတ်ချ်ကိုတူဘောကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကရေကဲတူပြောကြားမှုကြောင့်လမ်းပြ16ဦးတေဆုံးခဲ့ရတာမို့အခုလိုပြောင်းလဲမှုတွေလှုပ်ဆောင်လာတာဖြစ်ပါတယ်။တေဆုံးသွားတဲ့လမ်းပြတွေဟာနိုင်ငံခြားတောင်တက်သမားတွေအတွက်လမ်းထွန်ပေးဖို့ရေကဲနဲ့နှင်းတွေကိုတူးဖော်ပေးခဲ့ကြသလိုကျိုးတွေကိုပြင်ပေးဖို့ဂျိုးဆိုင်တေဆုံးခဲ့ကြရတာဖြစ်ပါတယ်။မိဘအစုအဟာတောင်တက်သူတွေစီကတောင်တက်ခွင့်ဒေါ်လာသန်းနဲ့ချေရနေပေမဲ့တောင်တက်သမားတွေကိုအကူအညီပေးဖို့အတွက်အခြေစိုက်စခန်းမဖွင့်သေးတာအတွက်ဝေဖန်အပြစ်တင်ခံရတာပါ။တုံးလာတာချမ်းမြင့်နဲ့တောင်တက်ရာသီကမတ်လမှာစတင်တော့မှာပါ
။တနင်္ဂနွေနေ့ကဟောလိဝုဒ်မှာကျင်းပခဲ့တဲ့89ကြိမ်မြောက်အော်စကာရုပ်ရှင်ထူးချွန်စုပေးပွဲမှာဘတ်မန်ကအကောင်းဆုံးဇာတ်ကားဆုစုခူးသွားပြီးဘတ်မန်ရဲ့ဇာတ်ကားဒါရိုက်တာအာလီဟန်ဒရိုအန်ယာရီတိုကအကောင်းဆုံးဒါရိုက်တာဆုကိုစုခူးသွားပါတယ်။သူ့ရဲ့မက္ဆီကိုပြည်သက်အတွက်ကြိုးစားရဂျိုးနဲ့တဲလို့စုပေးပွဲမှာသူကပြောပါတယ်။အမေရိကန်တွေကိုရွှေ့ပြောင်းဝင်လာကြတဲ့မက္ဆီကိုနိုင်ငံသားတွေဟာလူကုန်သိက္ခာနဲ့အညီဆက်ဆံခံကြရလိမ့်မယ်လို့မျှော်လင့်ကြောင်းဒါရိုက်တာအာလီဟန်ဒရိုအန်ယာရီတိုကပြောပါတယ်။အကောင်းဆုံးဇက်ဆောင်မင်းသားစုကို The Theory of Everything ဇာတ်ကားတွေကဗြိတိသျှမင်းသားအက်ဒီရက်မင်းကရရှိသွားတယ်လို့အကောင်းဆုံးဇက်ဆောင်မင်းသမီးစုကိုတော့ Stay Alive ဇာတ်ကားတွေကတရုတ်ဆောင်မင်းသမီး Julian Mo ကရရှိသွားပါတယ်။အကောင်းဆုံးဇက်ဖို့အမျိုးသားစုအဖြစ်Whipless ဇာတ်ကားတွေက JK Simon နဲ့အကောင်းဆုံးဇက်ဖို့အမျိုးသမီးစုအဖြစ်ဘွိုင်းဟူဇက်ကားတွေကတရုတ်ဆောင်မင်းသမီးပက်ထရစ်ရှာအာကွတ်ကရရှိသွားပါတယ
်တနင်္လာနေ့ညထိတ်တန့်ရောက်တဲ့တွင်တွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်ဖုန်ကြားရှင်ရဲ့ကိုကလက်နက်ကင်တပ်တွေနဲ့မြမတပ်မတော်တို့ကြားဒီကနေ့မှလည်းလောက်ကိုက်ဒေတာတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။တချိန်ထဲမှာပဲမြမတပ်မတော်ဖက်ကတော့ရှေရန်ရောက်တပ်မတော်သားတွေအတွက်နိုင်ငံတော်အမှာအလူငွေကောက်ခံမှုတွေကိုအင်တိုက်အားတိုက်လှုံ့ဆော်လာပါတယ်။အချိန်နှစ်အသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
ကိုကံကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်မျိုးရဲ့အရှိတ်ဘက်နဲ့အရှိတ်တောင်ဘက်တို့ကဖုန်ကြားရှင်ရဲ့ကိုကံလက်နက်ကင်တပ်စခန်းနှစ်ခုကိုဒီကနေ့မှလည်းမြမတက်မတော်ကလက်နဲ့ကြီးနဲ့ပြည့်လေချောင်းပြစ်ကူပေးပြီးကြီးတက်တဲ့ထိုးစစ်ဆင်ခဲ့ပါတယ်။ကိုကန့်တက်ဖက်ကနှစ်ဦးထံရရပြီးမြမတက်မတော်ဘက်ကတော့ထိခိုက်အကြဆုံးနေမသိရပါဘူး။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့ကိုကန့်လက်နက်ကင်တက်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
။လောက်ကန့်ရဲ့အရှိတောင်ဖက်နာမည်ကတော့ဟိုကခေါ်ရကြ။ရှောင်းအိုင်ဖန်လို့ခေါ်တယ်။အဲမှာလင်းဟတ်ကီနဲ့ဒီနာပေါင်းပြတဲ့တိုက်တယ်ပေါ့နော်ပြီးတော့ပြန်သွားပြန်လာကျဲတယ်အဲ့လိုပေါ့ပြီးတော့ကြီးတက်ထိုးတယ်အာတော့ဘယ်တော့ဒီရကကဒီလောက်ကဲအရှိဖက်ချမ်းနာမည်ကစံပါအိုင်ဆန်လို့ခေါ်တယ်အဲ့မှာကြတော့တို့ကဘောလက်နဲ့ကြီးနဲ့ plan ပြစ်တယ်ပြီးပြစ်ပြီးတော့ကြီးတက်ထိုးတယ်ပေါ့ဗျာကလင်းနဲ့ခဏခဏထုတ်တုံးတယ်ပြီးတော့လူရင်အားလည်းအများကြီးတုံးပြီးတော့တိုက်တယ်ပြောမှာပေါ့ဥမာအဲ့ဒီတော့ကျွန်တော်ကိုတနေ့တော့ဘောနော်24ရက်နေ့တော့ပြည်ကျွန်တော်ထင်တယ်စက်ရင်ကမရှိဘူးဆိုရင်ခမင်းရှင်လည်းတော့ရှိမှာတည်းရောအဲ့ဒီသခုံးတိုက်တာ
တိုက်ပွဲတွေကြောင့်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကင်မြို့နယ်အနီးအနားဒေသတွေကဒေသခံတွေဟာမြန်မာပြည်တွင်းကိုစစ်ဆောင်တဲ့အနေနဲ့ပြန်လာကြသူထောင်နဲ့ချီရှိခဲ့ပြီးတရုတ်ဘက်ကိုထွက်ပြေးကြသူတွေကလည်းတောင်းနဲ့ချီပြီးတော့ရှိနေတာဖြစ်ပါတယ်တရုတ်နိုင်ငံဘက်ချမ်းကစစ်ပြေးဒုက္ခသည်တွေခိုးလုံနေကြတဲ့စခန်းတွေမှာတော့စာနယ်ရိတ်ခါကအစာအဝတ်အစားအစုံလိုအပ်ချက်အတော်လေးရှိနေတယ်လို့လဲကိုကံပြောခွင့်ရဦးထွန်းမြတ်လင်းကပြောပါရယ်ဖေဖော်ဝါရီလ9ရက်နေ့ကစတင်ဖြစ်ပွားတဲ့ကိုကံလက်နက်ကင်တပ်တို့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေအတွင်းမြမတပ်မတော်ဘက်က50ကျော်ကြာဆုံးပြီးကိုကံလက်နက်ကင်တပ်ဖက်က80ကျော်ကြာဆုံးခဲ့တယ်လို့နှစ်ဖက်တို့ကတရားဝင်ပြောဆိုထားတာကြောင့်ဒီတိုက်ပွဲတွေအတွင်းနှစ်ဖက်တပ်သားကြာဆုံးမှုက130နီးပါးရှိခဲ့ပါပြီအရသားတွေထိခိုက်သေးခြင်းမှုကတော့တရားဝင်ထုတ်ပြန်တဲ့အရေးအတွက်မရှိပါဘူး။ဒါအပြင်ကိုကံကိုပိုင်အုတ်ချုပ်ခွင့်ရလောက်ကင်မြို့ကိုလည်းအစိုးရကအရေးပေါ်အခြေအနေကြေညာပြီးဆေးအုပ်ချုပ်ရေးကျင့်သုံးနေပါတယ်။လောက်ကင်မြို့မှာလည်းမြို့ရင်းတိုက်ပွဲတွေဆင်နွှဲနေရဆဲဖြစ်တယ်လို့ပြီးခဲ့တဲ့စနေနေ့နေပြည်တော်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဦးစီးချုပ်ယုံကြည်ဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးကပြောခဲ့ပါတယ်။ဒီကနေ့လောက်ကန်အခြေအနေနဲ့ပတ်သက်ပြီးကာကွယ်ရေးဦးစီးချုပ်ယုံကပြောခွင့်ရဗိုလ်ချုပ်အောင်ရဲဝင်းကိုဆက်သွယ်ခဲ့ပေမယ့်တာဝန်နဲ့မအားမလတ်ဖြစ်နေတာကြောင့်အသေးစိတ်ဖြေကြားခဲ့ခြင်းမရှိပါဘူး။ တချိန်တည်းမှာပဲမြန်မာတပ်မတော်ဘက်ကကိုကန့်ဒေသမှာတိုက်ခိုက်နေကြတဲ့တပ်မတော်သားတွေအတွက်လူကျင်တန်းကျင်သူတွေရှိလာလို့ဆိုပြီးနိုင်ငံတော်မှာအလူကန်စခန်းတွေဖွင့်လှစ်လက်ခံနေရတယ်လို့အလူလက်ခံဌာနကတာဝန်ခံဘူကြီးနိုင်လင်းက VOA ကိုပြောပါတယ
်။လူတွေကကျွန်တော်တို့ကလိုအပ်ချက်ရလို့ကျွန်တော်တို့ကတီးကြမရှိဘူးဗျာ။ပြည်သူတွေကနေပြီးတော့ကျွန်တော်တို့ကိုဟိုပါပေါ့နော်တူမယ်ဆိုပြီးတော့ဆန္ဒပြတဲ့အားတွေရမ်းများအဲ့တော့ကဲလူမယ်ဆိုလို့ရှိရင်လူလို့ရအောင်ဆိုပြီးတော့ကျွန်တော်တို့ကတုတ်ပြလိုက်တယ်။ဖုန်းနံပါတ်တွေလည်းကျွန်တော်တို့အဲ့မှာဟိုတိုင်းလိုက်အများကြီးမထည့်တာဘူးဥမာရန်ကုန်တို့အဲ့မှာဟိုရှမ်းမြောက်တို့အဲ့လိုမျိုးအမျိုးတွေပေါ့အခုမင်းကြီးကတော့နှစ်ခုလောက်ဖြတ်ပိုးပြီးတယ်လို့သိရတယ်အလူငွေလိုအပ်ချက်ရလည်းမဟုတ်ဘူးပြည်သူတွေကနေပြီးတော့ကျွန်တော်တို့ရန်လူချင်းပါလေဆိုပြီးတော့ကျွန်တော်တို့ဆက်တယ်လို့ကျွန်တော်တို့ကဒါမျိုးတွေဟိုလိုမျိုးပေါ့အဲ့လိုလိုက်ကောက်တဲ့အချင်းသာလည်းမရှိဘူးတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ပြည်ပြည်လည်းအားပေးတယ်ထောက်ခံတယ်ထောက်ခံတဲ့အခါကျတော့အဲ့ဒီအတွက်ကြောင့်လူကြီးတွေကနေပြီးတော့ဖွင့်ပေးလိုက်အဲ့မှာအလူငွေတွေလာလူတွေပစ္စည်းတွေလာလူတွေလူတွေအားကိုကျွန်တော်တို့ကယူပေးဟိုလက်ခံထားပေးတယ်လက်ခံလို့ရတဲ့ဟာကိုကျွန်တော်တို့ကခြေတန်းရောက်တဲ့တပ်မတော်သားတွေကိုဆွဲပေးတယ်အဲ့လိုပါခဲ့
လက်ရှိမြန်မာတပ်မတော်တိုက်ပွဲတွေဖြစ်နေတဲ့ဖုန်ကြားရှင်ဦးဆောင်တဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်ဖွဲ့ဟာ1988ခုနှစ်နောက်ပိုင်းမြန်မာစစ်အစိုးရနဲ့ပထမဆုံးအပြစ်အခတ်ရပ်ဆဲခဲ့ကြတာပါဒါပေမဲ့2009ခုနှစ်မှာမြန်မာစစ်အစိုးရနဲ့မပြေမလည်ဖြစ်ပြီးအပြစ်ရရေးပြက်ဖုန်ကြားရှင်လည်းထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာတော့ဖုန်ကြားရှင်ရဲ့ကိုကန့်လက်နက်ကိုင်အဖွဲ့ကတိုက်ပွဲတွေကိုစတင်ခဲ့တာပါဒီကနေ့အထိတိုက်ပွဲတွေအတွင်းချက်ချင်းဒီအလန်တင်ကားကိုနှစ်ကြိမ်တိုင်ပစ်ခတ်တိုက်ခိုက်ခံရပြီးလူတွေထိခိုက်ဒဏ်ရာရတာတွေစစ်ပွဲအတွင်းဒေသခံတွေအသက်အန္တရာယ်မလုံးမချုံဖြစ်ရတာတွေကိုတော့နှစ်ဖက်စလုံးတို့ကအပြန်အလှန်ဆွတ်ဆွဲနေကြပါတယ်ရှင်
မတင်ကြီးထိုက်ပါရှင်။ VOA ကနေတင်းလာနေတင်းတွေဆက်ပြီးတင်ပြပေးနေပါရယ်။ခုတော့အခြားစီရေတင်းတပုတ်တင်ပြပါအောင်မယ်။တောင်းဒေသတွင်စီရေတင်မာမှုတွေနဲ့ရင်ဆိုင်တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်ဒေသခံပြည်သူတွေစစ်ဘေးဒုက္ခခံစားနေရတယ်လို့နှစ်ဖက်ထိတွေ့မှုတိုက်ပွဲတွေဒေသတွင်စီရေအရှိန်လျှော့ပေးဖို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးကတောင်းဆိုလိုက်ပါရယ်။တိုက်ပွဲကာလအတွင်းပြည်သူကိုအကာအကွယ်ပေးလို့ထိုးစစ်ဆင်မှုတွေရပ်ပြီးအပြစ်ခတ်ရစေရေးနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေအမြန်ဆုံးလုပ်ကြပါလို့လည်းတောင်းအမျိုးသားလွတ်မြောက်ရေးတပ်မတော်ကတိုက်တွန်းလိုက်ပါရယ်။အသေးစိတ်ကိုတော့မဆုမုံကပြောပြပေးပါမယ်။
တောင်လူမျိုးအများစုနေထိုင်တဲ့နမ်ဆန်မမ်တုံ၊ကြောင်မဲ၊တီဘော၊နမ်မတူ၊လာရှိုး၊မိုးခုတ်၊မိုးမိတ်၊ကွက်ခိုင်၊မူဆယ်၊နန်ခမ်းစတဲ့မြို့နယ်တွေအပါအဝင်ကိုကန့်ဒေသတွေကတအောင်းရွာတွေနားမှာမြမတက်တင်နဲ့တအောင်းမျိုးသားလူမျိုးရေးတက်မတော်အပါအဝင်တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံပြည်သူတွေဟာစစ်ဘေးတိမ်းရှောင်ထွက်ပြေးနေကြရတယ်လို့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးကပြောပါတယ်စစ်ဘေးဒုက္ခသည်တွေရဲ့အသက်အန္တရာယ်မလုံးမချုံဖြစ်ရသလိုဒေသတွင်းမတည်ငြိမ်မှုတွေဖြစ်နေလို့တိုက်ပွဲဆစ်ရှိန်ချော့ချပေးဖို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးကဖေဖော်ဝါရီလ23ရက်နေ့ရက်စွဲနဲ့တောင်းဆိုလိုက်တာဖြစ်ပါတယ်။အခုလက်ရှိတောင်းဒေသတွေကစစ်ရေးအခြေအနေတွေကိုသတင်းပြန်ကြားတာဝန်ခံကိုမိုင်းအိုက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
ဒီကတော့ရာယူနေအစ်မကြီးနေနဲ့ရော်ရီပြည့်စက်တယ်။သူတို့ဒီနေ့နေရာမှာငရေကြီးတွေတောင်းနေပြည့်စက်တာပေါ့။အဲမှာလမ်းတော်လမ်းလာအလုပ်တော့လိုက်လာသူတို့ရဲ့ပေါင်းကြီးရဲ့နေမှာကြီးကြီးရဲ့အခုလောက်ကန်ကုန်းရံပလောင်တိုင်းကနေရေးကြီးရတာကသူတို့နဲ့ငါးစိတ်ကြတော့ရှိတယ်။အဲဒီရော်ရီလည်းဘုလုံးတောင်းမဲ့လူတို့ကြီးအဖကြီးရဲ့နဲ့တည်းဒီခါမှာဒီအစ်မရဲ့ရတာတွေကအကုန်ကျရတာရှိတယ်
ကချင်ကိုကန့်တအောင်ရှမ်းစားတဲ့လူမျိုးပေါင်းစုံနေထိုင်တဲ့တိုင်းရင်းသားနေမြေတွေထဲမှာမြန်မာတပ်ဖက်ကနေစစ်အင်အားတိုးချဲ့ပြီးတော့ထိုးစစ်ဆင်လာနေတဲ့အတွက်တိုင်းရင်းသားတပ်ဖွဲ့မဟာမိတ်တပေါင်းစုတွေဘက်ကလည်းတိုင်းရင်းသားတွေအချင်းချင်းအပြန်အလှန်ကူညီမှုတွေနဲ့ခုခံနေရတာဖြစ်တယ်လို့မိုင်းအောင်ကျော်ကပြောပါတယ
်။ဒီကိစ္စကတော့အဲ့ဖက်တွေကအကုန်လုံးနေရှမ်းမြောက်မှာနေတယ်ခင်ဗျာ။အဲ့မှာဟိုတပတ်ပတ်ထိုးလာလို့ရှိရင်အဲ့မှာတိစပ်ပေါင်းစုတွေရှိတယ်ပြီးဟိုအဲ့လာတွေရောနှောနေနိုင်တဲ့အရက်တွေကတွေရှိတယ်ခင်ဗျာ။အဲ့မှာဟိုကတိစပေါင်းစုနေနေရှိတယ်အမကလုံးစပေါင်းမလေးလေးဆောင်နေနေရှိတယ်အာတစ်ခါတစ်ခါလူလိုက်မှဆက်ဆိုင်ကြည့်ရဲ့ဒီလိုနဲ့အဲ့မှာဇာနဲ့တိုင်းနိုင်လည်းရှိတယ်ဇာနဲ့ဖွင့်လည်းရှိတယ်အဲ့မှာအကုန်လုံးဒီဖွင့်မှုတက်တဲ့ဖွင့်တွေကလုံးပါတယ်နော်စပေါင်းစုနေနေကြတယ်နေလို့ပြတော့
ထုတ်ပြန်တဲ့ဒီသဘောထားကြေညာချက်ထဲမှာတော့ထိတွေ့မှုအရှိန်ချော့ချဖို့ထိုးစစ်ဆင်နေတာတွေကိုရပ်ဖို့နဲ့တိုက်ပွဲကာလအတွင်းအပြစ်မဲ့ပြည်သူကိုအကာအကွယ်ပေးဖို့ဆိုတဲ့အဓိကအချက်၃ချက်ကိုတောင်းဆိုထားတာဖြစ်ပါတယ
်။ဒီကတော့တကူအဆက်လက်ဖြစ်နေတယ်ဗျ။တကူဖြစ်နေတဲ့ဒီရောက်တဲ့ကဒီကခံနေတာအပြစ်တွေဖြစ်တယ်လို့ပြောချင်လို့ရှိနေတယ်ဗျ။ဒါကြောင့်မို့ဒီစက်ပြိုလေးရောနည်းနည်းနဲ့တော့ဒီလိုလည်းဒုက္ခမရောဘူးနော်။ဒီသူကြီးမလို့ကလည်းသူကြီးကိုရပြီးလို့ရတော့ဒီကတော့သူကြီးကလည်းရ စုခွာလို့ဖြစ်တော့ကြီးရောက်နိုင်တဲ့နေရာရှိတယ်။
တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရဂျာတနိုင်ငံလုံးပြစ်ခတ်ရဲစဲရဲသဘောတူစာချုပ်ဖြစ်မြောက်နိုင်ရေးကတိုင်းရင်းသားနယ်မြေတွေထဲမှာစစ်ရေးလှုပ်ရှားမှုတွေကိုရက်နှစ်ဖက်တိုက်ပွဲတွေအရှိန်လျှော့ချပြီးနိုင်ငံရေးအရာစပွဲဝိုင်းထိုင်တွေ့ဆုံဆွေးနွေးမှုလုပ်မှငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့လည်းပလောင်ပြည်နယ်လူမျိုးရေးတပ်ဦးကပြောပါတယ်။ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF တအောင်းမျိုးသားလူမျိုးရေးတပ်မတော် TLN လေးဟာညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တပ်ပေါင်းစုအဖွဲ့ဝင်ဖြစ်တယ်လို့ငြိမ်းချမ်းရေးဖော်ဆောင်နေတဲ့တနိုင်ငံလုံးပြစ်ခတ်ရဲစဲရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT ရဲ့အဖွဲ့ဝင်လည်းဖြစ်ပါတယ်ရှင်
။မဆုမမင်းမြန်တင်ပြထားတာပါ။ရွှေပြည်သားအလို့သမားဆန္ဒပြမှုနောက်ဆုံးရသတင်းမတင်ပြခင်အခြားပြည်တွင်းသတင်းတပုတ်အရင်ဆုံးတင်ပြပါမယ်။ညညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကမကြာခင်ကကျင်းပပြည်စည်းသွားတဲ့ညီလာခံမှာရွေးကောက်ပွဲကော်မရှင်ကခေါ်ယူတွေ့ဆုံခဲ့ပြီးနိုင်ငံရေးပါတီတွေအနေနဲ့တမတ်စည်းကမ်းတွေကိုကျော်လွန်လှုပ်ဆောင်မှုတွေမရှိဖို့ဆွေးနွေးခဲ့ပါတယ်။ UNA အဖွဲ့ညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းတက်ရောက်ခဲ့တာကြောင့်တရားမဝင်အသင်းအဖွဲ့တွေဆက်သွယ်မှုအပေါ်မှာတတိပေးတဲ့သဘောလို့တုံ့တက်တာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မိခကပေးပို့ထားတာပါ
။ဒီလ18ရက်နေ့ကနေ3ရက်ကြာကျင်းပခဲ့တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေစုပေါင်းဖွဲ့စည်းထားတဲ့စီလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNE ရဲ့ညီလာခံမှာလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ကရင်အမျိုးသားစည်းရုံး KNU ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရှမ်းပြည်တိုးတက်ရေးပါတီ SSPP စတဲ့လက်နက်ကင်တပ်ဖွဲ့အချို့တက်ရောက်ခဲ့ပြီးဒီကနေ့မှရွေးကောက်ပွဲကော်မရှင်ကခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်UNA အဖွဲ့ကိုရွေးကောက်ပွဲကော်မရှင်ကခေါ်ယူတွေ့ဆုံတာနဲ့ပတ်သက်ပြီးဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကအခုလိုပြောပါတယ်
တော်ထင်တာတော့ဟောပါပဲနိုင်ငံရေးပါတီတွေအနေနဲ့နိုင်ငံတော်တည်ငြိမ်ရေးပါပေါ့လေသူတို့နိုင်ငံတိုင်းပြည်အတွက်တော့လုံးကြတာပေါ့အများကြီးပဲအဲ့လိုမျိုးလုံးကြတဲ့အခါမျိုးမှာနိုင်ငံရေးပါတီတွေအနေနဲ့ကတိကဝတ်ပြုထားတာရှိတယ်လေမတရားအဖွဲ့တွေနဲ့ပတ်သက်ပြီးတော့သူတို့ကတိကဝတ်ပြုလက်မှတ်ထိုးထားတာရှိတယ်ဥပဒေမှာလည်းရှိတယ်စေနာနဲ့လုံးတာတော့လုံးတာပေါ့လုံးလို့လည်းရပါတယ်တိုးတော်လည်းဒါလေးကိုလည်းတစ်ချက်နည်းနည်းလေး view site ဖို့ဒါလေးပါပြောရပါမယ
်မတရားအသိန်းလို့သတ်မှတ်ထားတဲ့လက်နက်ကင်အဖွဲ့နာမည်ကိုကော်မရှင်အနေနဲ့ထုတ်ဖော်ပြောပေးဖို့ရန်နေကောင်းဆောင်ပိုင်းကတောင်းဆိုခဲ့ပေမဲ့ကော်မရှင်ကတော့ဘယ်အဖွဲ့တွေဆိုတာထုတ်ဖော်ပြောကြတာမရှိဘူးလို့ UNA အဖွဲ့ဝင်ပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီမှပြောခွင့်ရဆိုင်းလိတ်ကပြောပါတယ်ခုလိုရွေးကောက်ပွဲကော်မရှင်ရဲ့ပြောဆိုဆွေးနွေးတဲ့အချက်ဟာကော်မရှင်လှုပ်ဆောင်ခွင့်ထက်ဘောင်ကျော်လှုပ်ဆောင်တာဖြစ်တယ်လို့လည်းသူကသုံးသပ်လိုက်ပါတယ်
ဘောရစနိုင်ငံရေးပါတီရဲ့အထက်မှာဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ရှိနေတယ်ကျွန်တော်တို့ရဲ့စည်းကမ်းတိုင်းလိုက်နာပါဆိုတော့ပေါ်ယူသတိပေးတဲ့ပုံစံပါပဲဒါပေမဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဆိုတာကရွေးကောက်ပွဲကိုတမာတမတ်ကြက်ကြလှုပ်ဆောင်ပေးဖို့ကလည်းဖြစ်ဖြစ်ထိန်းကျောင်းတဲ့အလုပ်ဥပဒေပိုင်းဆိုင်ရာရေးယူအပြစ်ပေးတဲ့အလုပ်ကတော့သူတို့နဲ့လုံးဝမပတ်သက်ဘူးလို့လည်းမြင်ပါတယ်ခင်ဗျာကော်မရှင်ရဲ့လုပ်ပိုင်ခွင့်တက်ကိုသူကကျော်လွန်တာတက်ကိုကော်မရှင်ကိုလူသူပို့ပြီးလေးစားအောင်ကြိုးပမ်းနေကြလားပေါ့နော်လမ်းလွဲနေတယ်ပေါ့ဗျာအဲ့တော့လုတ်ပိုင်ခွင့်ကြော်တာမကြော်တာတက်ကိုလမ်းလွဲနေတယ်လွဲနေတဲ့လမ်းကြီးကိုတက်အောင်ဆိုလို့ရှိရင်တော့ရွေးကောက်ပွဲကိုပဲအာရုံစိုက်ပြီးလွတ်လပ်တရားမျှတပြီးတော့မှအချိန်မှန်မှန်အဲ့ဒီရွေးကောက်ပွဲကြီးကိုမလွဲမသွေလုတ်ဖို့ပဲကျွန်တော်ကပြောလိုတာပ
ါဒီတွေ့ဆုံပွဲမှာရွန်နေညီလာခံကနေနောက်ဆုံးထုတ်ပြန်ခဲ့တဲ့ကြေညာချက်ဟာကျောင်းသားတွေအပေါ်အားပေးအမြောက်လှုပ်ဆောင်ဖို့တိုက်တွန်းတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကထင်မြင်နေတဲ့အတွက်ခုလိုခေါ်မေးတာလည်းဖြစ်တယ်လို့SNLD ပါတီမှပြောခွင့်ရဆိုင်းလိတ်ကပြောပါတယ
်အဓိကတော့ចောင်းသားတွေနဲ့ပတ်သက်ပြီးသူမရှင်းတာပေါ့နော်သူရဲ့ထုတ်ပြန်ကြေညာချက်မှာចောင်းသားတွေရဲ့ဒီပညာရေးပြည်ပြင်းမှုဆိုင်ရာလှုပ်ရှားမှုကိုထောက်ခံတယ်အဲចောင်းသားတွေကိုလုံးဝနှောက်ယှက်တာတားဆီးတာဖမ်းဆုပ်တာမျိုးလုံးဝမလုပ်ဖို့စီတောင်းဆိုထားတာ哦အဲ့နဲ့ပတ်သက်ပြီးဟိုဥဒိုင်းဥတင်ကြီးကနားလည်ထားတာကចောင်းသားတွေကအခုဆက်တဲ့ချက်ကိုနိုင်ငံတော်ကလိုက်လျောပြီးပြီပေါ့ဒါပေမဲ့သူတို့ကထပ်ပြီးနောက်တောင်းဆိုမှုတွေထပ်ကတောင်းနေတယ်ចောင်းသားတွေရဲ့လမ်းကြောင်းကိုလွှဲသွားအောင်လမ်းမရအောင်ကျွန်တော်ကပဲအဘိအမြောင်သိတယ်လို့ဆိုတဲ့ပုံစံမျိုးဖြစ်သွားသလားပေါ့သူကအဲဆိုရင်လို့ခေါ်မေးတာပ
ါ UNA ညီလာခံမှာ UNA နဲ့မိဖက်အဖွဲ့အစည်းများလူပောင်တဲ့ဒီမိုကရက်တစ်ပါတီတို့ကဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကိုအလူငွေကျပ်35သိန်းလှူခဲ့တဲ့အပေါ်မှာခုလိုရွေးကောက်ပွဲကော်မရှင်ကခေါ်တွေ့တာဖြစ်တယ်လို့ရခိုင်အမျိုးသားပါတီမှဦးအေးတောင်ကပြောပါတယ
်မျိုးသားပြည်လာရေးဥပဒေကိုကြောင်းပြီးအနာတဘောနေတဲ့ကျောင်းသားတွေကိစ္စပြည်တွေဆက်လွယ်တဲ့ကိစ္စတစ်တဲ့ကြောင်းအဲဒါတွေကိုလည်းပြောပါတယ်အဲဒါကျွန်တော်တို့ကကျောင်းသားကိစ္စနဲ့ပတ်သက်လို့စူးလင်တာက ကျောင်းသားတွေကတန်းတူကိုဆက်လက်ပြီးတော့ခြေတက်လာမယ်ဆိုရင်အကျံပဲသူခွင့်နာမျိုးပြန်မဆိုးလို့မဖြစ်အောင်ဒီနေ့ချင်းချင်းဖြစ်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုကျောင်းသားတွေနဲ့ပြန်ဆုံဆွေးနွေးရတဲ့အကြောင်းရှင်းပြပါမယ
်။ခေါ်ယူတွေ့ဆုံချိန်မှာနိုင်ငံတော်တည်ငြိမ်ရေးနဲ့ပတ်သက်ပြီးတက်မတော်လှုပ်ဆောင်ချက်တွေကိုလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရှင်းပြခဲ့သေးတယ်လို့လည်းဦးအေးတအောင်ကပြောပါရယ်ရွေးကောက်ပွဲကော်မရှင်ဘက်ကတော့နိုင်ငံတော်တည်ငြိမ်ရေးမှာပါတီတွေပါနိုင်ဖို့တက်မတော်လှုပ်ဆောင်မှုတွေကိုထည့်သွင်းပြောဆိုတာသာဖြစ်တယ်လို့ပြောပါရယ်စီလုံးညီညွတ်တော့တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UN ညီလာခံမှာဖွဲ့စည်းပုံပြင်ဆင်ရေးစစ်မဲ့နဲ့ဖက်ဒရယ်စနစ်ပေါ်ပေါက်ရေးအပြစ်ခက်ရဲစဲရေးစတာတွေကိုဆွေးနွေးခဲ့ကြပါရယ
်မိခါပါရှင် VOA ကနေတင်းလာနေညဖက်တင်းတွေကိုဆက်လက်တင်ပြပေးနေပါရယ်တော်တာရှင်များရှင်ရန်ကုန်တိုင်းရွှေပြည်သားမြို့နယ်ကဆယ်ယုံသုံးယုံကအထက်ချုပ်အလုသမားတွေစုပေါင်းပြီးဆန္ဒပြတဲ့အတွက်ဖမ်းဆီးခံထားရတဲ့အလုသမားကောင်းဆောင်တို့ကိုနိုင်ငံတော်ကိုအကြီးညိုပြက်စီတဲ့ပုံမှန်နဲ့တရားစွဲလိုက်ပါတယ်။ပြီးခဲ့တဲ့ရက်ကပဲ Ford Glory ဆယ်ယုံ, Eland မြန်မာဆယ်ယုံ, Costec ဆယ်ယုံကအလုသမားတွေတပိတ်ကိုဦးဆောင်သူတို့ကိုတော့အင်းစိန်ထောင်ကိုပို့ထားပြီးပျောက်ဆုံးနေတဲ့အလုသမားတွေကိုတော့ရှာမတွေ့သေးဘူးလို့ဆိုပါတယ်။အကြောင်းဆုံးကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ဆယ်ယုံသုံးယုံကအလုသမားတွေစုပေါင်းပြီးတပိတ်စခန်းဖွင့်ချီတက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အလုသမားတမကခေါင်းဆောင်နှစ်ဦးပျောက်ဆုံးနေရကနေအခုအခါမှာတော့အင်းစိန်ထောင်ကိုရောက်ရှိနေပြီဖြစ်ကြောင်းတပိတ်ခေါင်းဆောင်တို့ကပြောပြပါတယ
်။အင်းစိန်ထောင်မှာထားရတဲ့ကြီးစိန်ထောင်မှာထားရတဲ့အခန်းခွဲထားရလို့ကြားရမှာ။ပြည်သားစုစီမံမင်းနဲ့ပြည်သားတို့ကိုထောင်ဝင်သွားတက်မယ်လို့ပြောပါ။ဟိုနေကဟိုအီလန်နော်အလုသမားတမကဥက္ကဋ္ဌကိုမျိုးမင်းမင်းနဲ့အခုဖောက်ကလို့ဒီလုံသမားတမကဥက္ကဋ္ဌကိုနိုင်ထွေးလေးလို့နှောက်ဖြစ်ပါနဲ့ဟုတ်ကြောက်နေတဲ့လူတွေကမှအခုခုနမြောက်ကတော့ဒီနေ့သတင်းရတာပေါ့နော်အိမ်ဆိုင်ဆောင်တော့မှဆိုသတင်းရတယ်ကြောက်နေတဲ့လူမြောက်တော့ပါလေကြောက်နေတဲ့လူတွေကမှလည်းကိုမျိုးမင်းမင်းနဲ့ကိုနိုင်ထွေးလေးပါလေတန်းတဲ့လူကတော့ဒီညီမတို့သတင်းမရဘူးစုံစမ်းနေသေးတယ်အခုကတော့နောက်ညီမတို့အဲ့လိုမျိုးတက်တဲ့ချိန်မှာသူတို့ကိုဖမ်းလိုက်ပါတော့ပါလေဒီခုချိန်ပြီးသားလည်းမဟုတ်ဘူးကျေပြီးသားလည်းမဟုတ်ဤစရာလည်းမဟုတ်ရန်ကြီးစစ်တော်ခေါ်ရလို့ပြရအိုင်းမင်းညမှာရန်ကြီးစစ်တော်ခေါ်လို့ပြရတယ်ရှင်းရောက်တော့ပြန်လဲလွမြောက်လာပြီအဲရန်ကြီးစစ်တော်ကနေလွမြောက်လာတာ
ပြီးခဲ့တဲ့ရက်ကပဲအကျန်းဖက်ဖြိုခွဲခံရပြီးဒဏ်ရာရကြတဲ့လူတွေကတော့တပိတ်စခန်းကိုပြန်လာကြပြီးကြံတဲ့ပျောက်ဆုံးနေသူတွေကိုတော့အဆက်အသွယ်မရသေးကြောင်းနဲ့ဖမ်းဆီးခံရသူ2ဦးကိုပုံမှန်905ခွေးနဲ့တရားစွဲဆိုဖို့အတွက်စစ်ဆေးနေတယ်ဆိုပြီးရဲတွေထံကနေသိရှိခဲ့ရတယ်လို့ဆိုပါတယ်
ထားရခွေးလေအခုတို့ကပေတအောင်လို့ငါသိနေပါအဲ့ရဲစခန်းကတော့ပြောလိုက်တယ်ညီမပြောချင်တာကတကယ်လို့ငါကာခွေးနဲ့ဆဲမဲ့ဆိုလို့ရှိရင်သူပြည်တော်ငါကခွေးကဆန်းကတော့နိုင်ငံတော်ကြည်ယူပြည့်စုံမှုညီမတို့ကတနေ့ကို1650နဲ့စားမလို့တမောင်တော့တောင်းတာနိုင်ငံတော်ကြည်ယူပြည့်စုံမှုမဟုတ်ဘူးမှာ
အလို့သမားတွေရဲ့တပိတ်နဲ့ပတ်သက်လို့အလို့သမားအဖွဲ့အစည်း3ခုကဖြည့်ရှင်းပေးနိုင်ရေးဆွေးနွေးကြတယ်လို့လည်းအလို့သမားရေးဆောင်ရွက်နေသူကိုထွန်းထွန်းနိုင်ကပြောပါတယ်
ဒီနောက်ဆုံးချိန်ရတော့ဗျာကျွန်တော်တို့လည်းအခုတော့ကျွန်တော်တို့လည်းအခုဒီ action တွေပါပါရေနောက် LRTV ရေနောက်78ဒီနေ MCD ရာဟိုကျွန်တော်နည်းနည်းလေးကျွန်တော်တို့အစည်းအဝေးဆိုင်ပြီးတော့တခုတော့ကျွန်တော်စဉ်းစားဖို့တော့ကျွန်တော်တို့အဲ့လိုလေးတော့ကျွန်တော်လောလောဆယ်ပြောဖြစ်သွားကြတယ
်ပြီးခဲ့တဲ့ရက်ကတော့ပြည်တော်စုဒုတိယဝန်ကြီးဦးထင်အောင်နဲ့အလုံယုံနဲ့အလုံသမားဥပဒေစစ်ဆေးရေးဦးစီးဌာနညွန်ကြားရေးမှူးချုပ်တို့ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအလုံသမားအခွင့်အရေးတပိတ်စခန်းဖွင့်တောင်းဆိုဆန္ဒပြနေတဲ့အလုံယုံသုံးယုံကကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့ကြပြီးမဲ့ပြေလည်မှုမရခဲ့သေးကြောင်းအလုံသမားတွေကဆိုပါတယ်။ဆက်ယုံကိုပိတ်ဆို့ပြီးဆန္ဒပြနေကြတဲ့အလုံသမားတွေဟာပြီးခဲ့တဲ့ရက်ကတော့ချီတက်လမ်းလျှောက်ဆန္ဒပြရာကနေအကျန်းဖက်လူစုခွဲခံခဲ့ရပြီးမဲ့ဒဏ်ရာရသူတွေလည်းပြန်လာကြပြီးဒီကနေ့မှတော့လူဝင်အား1000ကျော်လောက်ရှိနေတယ်လို့ဆိုပါတယ်။ဆက်ယုံသုံးယုံရဲ့တောင်းဆိုချက်ကတော့သက်ဆိုင်ရာတပိတ်စခန်းအလိုက်အလုသမားတွေတောင်းဆိုတဲ့လောအားကလစာကိုတွန့်မြင့်ပေးဖို့အ ਨੇ စုံလောအားကဈေးတွေကိုအာဆီယံစံနှုန်းနဲ့အညီအမြန်ဆုံးသတ်မှတ်ပြဋ္ဌာန်းပေးဖို့ဥပဒေကိုမလေးစားတဲ့အလုရှင်တွေကိုအရေးယူဆောင်ရွက်ပေးဖို့အလုသမားများတပိတ်မှောက်နေတဲ့ကာလမှာလောအားကလစာပေးချေဖို့တပိတ်မှောက်နေတဲ့အလုသမားတွေကိုအရေးယူဆောင်ရွက်ခြင်းမလုပ်ဖို့ဆိုတဲ့တောင်းဆိုချက်တွေပါဝင်ပါတယ်ရှင်
မိုင်အေးမှာပါရှင် VOA American အတန်းရဲ့တင်းလာနေညပိုင်းစီစဉ်ကိုည10:00နာရီထိလိုင်းတိုမီတာ24 25 32တို့ကနေဆက်ပြီးအတန်းတွေမင်းနေပါရယ် VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲတည်တခြင်းလဲဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ကြောင်းပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်လာနေညပိုင်းအစီအစဉ်တွေကို line to meter 25 30 51 52တို့ဟာနေည10နာရီအထိထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
လူတွေပါကြောက်ဆိုရဲသူတကားကိုအပြစ်မြင်ကိုချက်ဘာကြောင့်ဒီလိုဖြစ်သွားတာလဲဆိုတာမြင်ချက်အောင်အရင်ကြည့်ဖြစ်လာတာပေါ့နော်တရားမျှတမှုနဲ့ကိုကျင်းဆောင်မှုကနေ
ကယ်လီဖိုးနီးယားပြည်နယ်မှာပညာသင်ကြားနေတဲ့မအီယူပါဝင်ရဲ့ယုံကြည်ရာကိုမကြခင်နားဆင်ရမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ထိုင်းနိုင်ငံမှာ martial law စစ်အုပ်ချုပ်ရေးဥပဒေထုတ်ပြန်ထားတာ backpacker လို့ခေါ်တဲ့ကျောပိုးအိတ်တစ်လုံးနဲ့ကို့အစီအစဉ်နဲ့ကိုရှောက်လေကြတဲ့ကဘာလက်ခီးတဲတွေအသက်ခံရတာရဲတွေကနိုင်ငံခြားသားတွေနောက်ကနေနောက်ရောက်ခံလိုက်တာတွေကြောင့်တစ်ချိန်ကကဘာလက်ခီးတဲတွေကိုဆွဲဆောင်မှုအကောင်းဆုံးဖြစ်ခဲ့တဲ့ထိုင်းနိုင်ငံရဲ့ဂုံတိတ်ခါကလွန်ခဲ့တဲ့လအနေငယ်တွင်တဖြည်းဖြည်းကျဆင်းလာနေပါပြီဒီအကြောင်း VOA သတင်းထောက် Steve Harmon ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းဆောင်မကိုခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝေးလိုင်ကတင်ပြပေးထားပါရရှင်
ထိုင်းနိုင်ငံကခီးသွွားလုပ်ငန်းဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကအစိမ့်မြင့်ခီးသွွားလုပ်သူတွေနဲ့အုပ်စုလိုက်ခီးသွွားအစီအစဉ်တွေအတွက်တခြားနိုင်ငံတွေကကမ္ဘာလှည့်ခီးသည်တွေနဲ့ငွေပို့သုံးနိုင်တဲ့တရုတ်နိုင်ငံကခီးသည်တွေကို2015ခုနှစ်ခီးသွွားနှစ်အတွက်အဓိကပြင်မှတ်ထားစီရင်နေပါတယ်။ဖူခက်ကန်းဂျေကခေါင်းရွက်ပြတ်ထိုးဈေးတွေကနေဘန်ကောက်မြို့ကကျန်ငါးပွင့်ဟိုတယ်ကြီးတွေအထိထိုင်းနိုင်ငံသား၅ယောက်မှတယောက်ကခီးသွွားလုပ်ငန်းနဲ့ဆက်စပ်တဲ့အလုပ်တွေကိုလုပ်ကံရပ်တည်နေကြတာပါ။ဒါပေမဲ့မနစ်ကဖြစ်သွားခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဘန်ကောက်မြို့လမ်းမတွေပေါ်မှာကာလရှည်ကြာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအဆုံးသတ်မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အထိဖြစ်ခဲ့ရတာပါ။မာရှယ်လော့စစ်အုပ်ချုပ်ရေးကလည်းအခုထိရှိနေသေးပါ။စစ်အုပ်ချုပ်ရေးရှိနေသေးတဲ့အပြင်အပန်းဖြေကမ်းခြေမှာကမ္ဘာလက်ခီးတဲ့တွေအသက်ခံလိုက်ရတာ၊မြို့တော်ဘန်ကောက်မှာနိုင်ငံသားတွေကိုရဲကချင်းချောက်မှုတွေလုပ်နေတာ၊တက္ကစီအငားရင်မောင်းသမားတွေကကြတဲ့ငွေတဲ့ပို့တောင်းတာစတဲ့ဖြစ်စဉ်တွေကထိုင်းနိုင်ငံကိုလာလေခြင်းနဲ့ကမ္ဘာလဲခီးတဲ့တွေအတွက်သွားတယ်မသွားတယ်ပြန်စင်းစားစရာဖြစ်လာစေပါတယ်။1990ခုနှစ်တည်းကတည်းကတည်ရှိခဲ့တဲ့ဒုစစ်ဌာနီကျန်ကားပွင့်ဟိုတယ်ကြီးရဲ့မန်နေဂျာစုကန်ယာဂျန်ချူးကတော့တဘာဝဘေးအန္တရာယ်နိုင်ငံရေးနဲ့စီးပွားရေးပြဿနာတွေဘလို့ပဲဖြစ်ခဲ့ဖြစ်ခဲ့ထိုင်းနိုင်ငံရဲ့ကမ္ဘာလဲခီးသွားလုပ်ငန်းဟာအလင်းမြန်ပြန်ဥမော်လာလေးရှိတယ်လို့ပြောပါတယ်
။ We challenge nearly all crises we have. We learn from that.is one after the other
တိုင်းပြည်ထဲမှာဖြစ်တဲ့ပြဿနာတွေအားလုံးအတွက်ကျွန်တော်တို့လည်းစင်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာပါပဲအဲ့ဒီအတွေ့အကြုံတွေတစ်ခုပြီးတစ်ခုစီကနေကျွန်တော်တို့သင်ခန်းစာတွေရပါတယ်ဒါတွေအားလုံးဟာအင်မတန်ခက်ခဲတဲ့ပြဿနာတွေပါဒါပေမဲ့ကျွန်တော်တို့အမြဲတမ်းအဆင်ပြေအောင်ကြိုးစားကြော်လွှားနိုင်ခဲ့ကြပါတယ
်အပြုံးပန်းကိုအမြဲတမ်းဆောင်ထားတဲ့တိုင်းပြည် Land of Smiles လို့လူသိများတဲ့ထိုင်းနိုင်ငံအနေနဲ့မနစ်ကရထားခဲ့တဲ့ကဘာလက်ခီးတဲ့အရေးအတွက်28တန်းလောက်ကိုအခု2015ခုနှစ်မှာပြုံးရွှင်စွာကြိုဆိုနိုင်လိမ့်မယ်လို့မျှော်လင့်ထားတာပါ။မနှစ်2014ခုနှစ်တုန်းကကမ္ဘာလက်ခီးတဲ့စုစုပေါင်း28တန်းလာရောက်လည်ပတ်မယ်လို့ခန့်မှန်းထားခဲ့ပေမဲ့လည်း26တန်းသာလာရောက်ခဲ့တာပါ။တကယ်တော့အဲ့ဒီအရေးအတွက်ဟာလည်းနည်းတဲ့အရေးအတွက်တော့မဟုတ်ပါဘူး။21ရာစုနှစ်ထဲဝင်ကစားတုန်းကနစ်စင်ထိုင်းနိုင်ငံကိုကမ္ဘာလက်ခီးတဲ့10တန်းလောက်တာလာရောက်လည်ပတ်ခဲ့ကြတာပါ။လာလေတဲ့ခီးတဲ့တွေအရေးအတွက်ဟာ2010ခုနှစ်ကစပြီး15တန်းအထက်ကိုရောက်သွားပြီးတဲ့နောက်2012ခုနှစ်မှာတော့တန်း20အထိရှိလာခဲ့ပါတယ်။ဒါပေမဲ့2015ခုနှစ်အတွက်ရည်မှန်းထားတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်ဟာကနန်းတက်တက်တင်မဟုတ်ပါဘူး။ထိုင်းနိုင်ငံအနေနဲ့ backpacker လို့ခေါ်တဲ့ကျောပိုးအိတ်လွယ်ပြီးကိုယ့်အစီအစဉ်နဲ့ကိုလျှောက်လေကြတဲ့ကမ္ဘာလှည့်ခီးတဲ့တွေအလားများတဲ့အဆင့်ကနေကြော်နိုင်မှုစူးစမ်းနေတာဖြစ်တဲ့အကြောင်းကစစ်ကုန်းသုတေသနဌာနကဖာရီသုံးစီရီစတယာဝန်းကပြောပါတယ်
။ If you look at the
government agenda, we try to attract the more quality tourists.
ဆိုရာချထားတဲ့မူဝါဒကိုလေ့လာကြည့်မယ်ဆိုရင်အရေးအတွက်ထက်အရေးသွေးကောင်းတဲ့ကမ္ဘာလက်ခီးတွေကိုဆွဲဆောင်ဖို့ချမှတ်ထားတာကိုတွေ့နိုင်ပါတယ်ခီးတွေသွားလေရှိတဲ့နေရာအများစုမှာလည်းအလဲအလက်ကနေအစ်မြင့်ခီးသွားတွေအတွက်စီစဉ်ပေးထားပါတယ်ဖူခတ်တို့မြောက်ပိုင်းကချင်းမိုင်တို့မှာဆိုရင်လည်းကျယ်ငါးဝင်းဟိုတယ်နဲ့အစ်မြင့်ဟိုတယ်တွေရှိကြပါတယ်နောက်တစ်ခုကစစ်ပွားရေးအခွင့်အလမ်းကောင်းတဲ့ကျမရေးအတွက်လာတဲ့သူနဲ့စပါရေပူစမ်းအတွက်လာတဲ့သူတွေအတွက်လည်းရှိပါလေရှင်
။ထိုင်းနိုင်ငံဟိုတယ်လုပ်ငန်းတွေရဲ့ဈေးကွက်မြင့်တင်ရေးနဲ့ပြည်သူဆက်ဆံရေးအကြီးအကဲလည်းဖြစ်တဲ့ဒုစစ်ဌာနီဟိုတယ်မန်နေဂျာစုကန်ယာဂျန်ချွန်းကတော့အစိမ့်မြင့်ခီးသွွားလုပ်ငန်းအဖြစ်ပြောင်းလဲလှုပ်ဆောင်မဲ့အစီအစဉ်ဟာရုတ်တရက်အလွယ်တကူနဲ့ဖြစ်နိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်
။ To drive from mass one is quite a challenge but I think it can be done. Maybe
ခီးသွွားရေတွေများပြားလာတဲ့အပေါ်မှာမိခိုအားထားနေရကနေအရေးသွေးမြင့်တဲ့အစ်မြင့်ခီးသွွားလုပ်ငန်းဖြစ်ပြောင်းပြဖို့ကြီးမားတဲ့စင်ခေါ်မှုကြီးတစ်ခုပါပဲ။ဒါပေမဲ့အဲ့ဒါကဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။အချိန်ကြာမှာပဲရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကစလုပ်ဖို့တော့လိုတာပေါ့ဗျာ
။ထိုင်းနိုင်ငံကိုလာလေကြတဲ့ဧည့်သည်တွေထဲမှာအလားအများဆုံးကမ္ဘာလက်ခီးသည်တွေဟာတရုတ်နိုင်ငံကဖြစ်ပါတယ်။တရုတ်ကမ္ဘာလက်ခီးသည်တွေဟာကျန်းတဲ့ခီးသည်တွေနဲ့ရှင်လိုက်ရင်တဦးချင်းငွေအများဆုံးသုံးနိုင်တဲ့ခီးသည်တွေဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့သူတို့တွေအဲ့ဒီလိုအလားများနေတဲ့ကိစ္စကအငင်းပွားစရာလုံးဝမရှိတာတော့မဟုတ်ပါဘူး။အခုနှစ်တရုတ်နှစ်တစ်ကူကာလမှာတွင်ပဲတရုတ်ပြည်ကခီးသွွားဧည့်သည်9000လောက်လာကြဖို့ရှိပြီးအဲ့ဒီထက်ကအများစုဟာကျင့်ဝတ်ထုံတမ်းယဉ်ကျေးမှုစတဲ့ဆောင်ရန်ရှောင်ရံတွေကိုကြိုတင်လေ့လာနေကြရတာပါတရုတ်ခီးသွွားတဲ့အနေနဲ့ပြားရိုက်တွေနဲ့ဖျားပထိုးတွေထဲမှာဘလို့နေထိုင်ကျင့်ကြံကြရမယ်ကားမောင်းရင်လည်းယဉ်စည်းကမ်းလိုက်နာဖို့အများသောအဆောက်အဦတွေကိုအိမ်သာအဖြစ်အသုံးမပြုဖို့စတဲ့တည်တင့်တည်တိုက်တဲ့အချက်တွေကိုရှင်းလင်းပြသထားတဲ့လက်ကမ်းစာဆောင်တွေကိုအရင်လေ့လာကြရတာပါထိုင်းနိုင်ငံဟာမလေးရှားဂျပန်ရုရှားနဲ့တောင်ကိုရီးယားစတဲ့နိုင်ငံတွေအကြားမှာလည်းလူကြိုက်များရေပန်းစားတဲ့နေရာတစ်ခုဖြစ်ပါတယ်။ဒါပေမဲ့ရုရှားရူဘယ်ငွေတန်ဖိုးကျသွားတာကြောင့်ရုရှားကလာတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်တိတိတသာကျဆင်းသွားပါတယ်။ထိုင်းဘတ်ငွေနဲ့ရှင်လိုက်ရင်ယူရိုငွေတန်ဖိုးကလည်းကျသွားတာကြောင့်ဥရောပတိုက်ကလာတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလည်းအနည်းငယ်ကျဆင်းလာနေပါတယ်။အဲ့ဒီလိုအရင်ကအလားများတဲ့တိုင်းပြည်တွေကခီးတဲ့အရေးအတွက်ကျဆင်းလာတာကိုကာမိအောင်လှုပ်ဆောင်တဲ့အနေနဲ့ထိုင်းခီးသွွားလုပ်ငန်းရှင်များအသင်းကအင်ဒိုနီးရှားနဲ့တရုတ်နိုင်ငံတို့ကခီးသည်တွေပို့လာအောင်မြူဆွဲနေကြပါတယ်။အခုအချိန်မှာတော့အခြေအနေကကောင်းတဲ့ဘက်ကိုဦးတည်နေပါတယ်။မနစ်2014ခုနှစ်ဇန်နဝါရီလကတည်းကဆိုင်ရင်အခုနှစ်ဇန်နဝါရီလမှာလာရောက်လည်ပတ်တဲ့ခီးသည်အရေးအတွက်ဟာ1800ခန့်နှုန်းအထိတက်လာတယ်လို့သူတို့အဖွဲ့ဝင်တွေကသတင်းပို့ကြောင်းထိုင်းခီးသွွားလုပ်ငန်းရှင်များအသင်းကပြောပါတယ်။အင်းနီးချင်းမြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကလည်းခီးသွွားတွေအလားများအောင်ခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့အဆောက်အဦတွေတိုးချဲ့တိစောက်တာအပါအဝင်အစီအစဉ်သစ်တွေချမှတ်လှုပ်ဆောင်လာကြတဲ့အတွက်ထိုင်းနိုင်ငံကလည်းအဲ့ဒါကိုရှင်းနိုင်အောင် Discover Thailand လို့ခေါ်တဲ့ထိုင်းလူမျိုးတွေကိုယ့်နိုင်ငံထဲမှာခီးသွွားပြီးကိုယ်တိုင်းပြည်အကြောင်းပိုလေ့လာစေနိုင်မဲ့အစီအစဉ်သစ်ကိုချမှတ်လှုပ်ဆောင်နေပါတယ်။သွားလာစရာတွေဒါဇင်နဲ့ချီရှိနေတဲ့ကြားကကိုယ်သွားရမယ့်နေရာကိုမပြောက်ပြက်စေပါနဲ့လို့အတိအပယ်ရတဲ့စောင့်ပုတ်တင်နေလဲထိုင်းလူမျိုးတွေကိုရောနိုင်ငံသားတွေကိုပါစီရင်နေပါတယ်။အဲ့ဒီအထက်မှာချင်းမိုင်တို့ချင်းရိုင်တို့လိုခီးသွွားလုပ်ငန်းအတွက်ဖွံ့ဖြိုးမှုတွေအများပြားမလုပ်ရသေးတဲ့မြန်မာပြည်ကဖျားပထိုးတွေလိုတိစောက်ထားတဲ့နှခုံးလာဖန်းလို့ခေါ်တဲ့ထိုင်းနိုင်ငံကတတိယအကြီးဆုံးမြို့ကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်တဲ့အစီအစဉ်တွေလည်းပါဝင်ပါတယ်ထိုင်းနိုင်ငံအတွင်းတခြားခီးသွွားစရာတွေအများပြားရှိတဲ့အထက်ကခီးသွွားလုပ်ငန်းအတွက်ဖွံ့ဖြိုးမှုတွေမလုပ်ရသေးတဲ့မလေးကျွန်းဆွယ်အရှေ့ပိုင်းနဲ့ထိုင်းပင်လယ်ကွေ့အကြားမှာတည်ရှိပြီးအင်မတန်တာယာလပတဲ့ကမ်းခြေတွေရှိတဲ့နှခုံးစီသမာရတ်နဲ့ထရန်ဒေတာတို့လည်းပါဝင်ပါတယ်။အဲ့ဒီနေရာတွေဟာအရင်ကလီဂောဘီရင်မျိုးဆက်နန်းဆိုင်ခဲ့တဲ့နေရာဖြစ်ပြီးအခုအချိန်ထိမတူကွဲပြားတဲ့ဖျားပထိုးတွေ၊ရှေးဟောင်းအဆောက်အဦတွေ၊စိမ့်လန်းဆူပြေတဲ့တစ်တောတွေနဲ့ရိုးရာရုပ်သေးပြပွဲတွေတည်ရှိတဲ့နေရာလည်းဖြစ်တဲ့အကြောင်းတင်ပြရင်အခုတစ်ပတ်စီးပွားရေးကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေခင်ဗျာ။
ကိုယ်စားဝင်လိုင်းစီစဉ်တင်ဆက်တဲ့အပစင်စီပွားရေးကဏ္ဍဖြစ်ပါရရှင်ဒီအစီအစဉ်ကိုအပစင်သတင်းလာနေညပိုင်းစီစဉ်နဲ့အင်္ဂါနေ့မနေ့ခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်ခုတော့သတင်းပတ်စင်ကဏ္ဍတခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မုံစီစဉ်တင်ဆက်ထားတာကိုကိုသားညုံဦးကကူညီထားပါရရှင
်မဆူမြတ်မုံရဲ့ဖုန်းတစ်လုံးနဲ့ဘာတွေများလှုပ်ရှုပ်နေတာရောည
Snapchat နေတာလေကိုသားညုံရဲ့ဘာကြောင်းတွေလူပြောများနေလဲဆိုတာကိုမသိလိုက်ဖဲခင်းနောက်ကြသွားမှာစိုးလို့လေ
။အော် Snapchat Discover လုံးနေတာပေါ့လေ။ဒါဆိုရင်လဲကြည့်ကြည့်တော့ကြရင်အလိုလိုပျောက်သွားလို့ခင်မမိလိုက်ပဲနေအောင်မယ်
။ ဟုတ်ပါအခုခေတ်ကခေတ်စားတဲ့ဟာတွေကပြောင်းပြောင်းသွားတာမြန်လုံးလို့အမိလိုက်နေရတယ်အခုလဲကြည့်လေဒီအမေရိကလူငယ်တွေကြားမှာ Twitter တို့ Instagram တို့ထက်ကိုဓာတ်ပုံ message ပို့တဲ့ Snapchat ဆိုတဲ့ application ကအသုံးများနေပြန်တယ်လက်ရှိရှိနေတဲ့တခြား message ပို့တဲ့ app တွေထက်ကိုကိုယ့်ရဲ့လက်ကင်ဖုန်းနဲ့ဓာတ်ပုံကိုချက်ချင်းရိုက်ဓာတ်ပုံအကြောင်းပေါ်လွင်စေတဲ့စာတို့လေးကိုဓာတ်ပုံပေါ်မှာရေးပြီးတော့ချက်ချင်းပို့နိုင်တော့ Snapchat ကိုသုံးတာ trend ဖြစ်နေကြတယ်လေ
ပို့ထူတာကအဲ့ဒီပို့လိုက်တဲ့ဓာတ်ပုံကသတ်မှတ်ထားတဲ့အချိန်တွင်းမှာပဲလူလူပျောက်သွားတော့တငယ်ချင်းတွေချင်းချင်းကြားမှာပျော်ပျော်နှောက်နှောက်ပြုတ်ကျပြီးတော့ရိုက်ထားတဲ့ပုံတွေတခြားကိုပြန့်သွားမှာတိတ်ဆိုးဝင်စရာမရှိဘူးမဟုတ်လားဗ
ျကိုကဓာတ်ပုံ message ပို့ရမယ်ဆိုလို့ရှိရင်ပို့တဲ့သူကိုဘလောက်ကြာကြာမြင်စေချင်တယ်လဲဆိုတာရွေးရတာတစ်စက္ကန့်ကနေပြီးတော့10စက္ကန့်အတွင်းမှာရွေးနိုင်တယ်ဥပမာ3စက္ကန့်လို့ရွေးလိုက်လို့ရှိရင်အဲ့ဓာတ်ပုံကြည့်နေတဲ့3စက္ကန့်အတွင်းမှာပဲအလိုလိုပျောက်သွားမှာအဲ့ဒါကတော့ကိုကလူရွေးပြီးတော့ပို့တဲ့ဓာတ်ပုံ message မျိုးကိုပြောတာနော်ကိုဘယ်ရောက်နေလဲဘယ်သွားနေလဲဆိုတာကိုဓာတ်ပုံတွေဗီဒီယိုတိုလေးတွေလုပ်ပြီးတော့ Snapchat ထဲမှာရှိနေတဲ့တငယ်ချင်းတိုင်းကိုမြင်အောင်တင်ပေးနိုင်တဲ့ Snapchat Story လိုမျိုးကတော့24နာရီခန့်နဲ့24နာရီပြည့်ရင်တော့အဲ့ဒီ post ကလည်းအလိုလိုပျောက်သွားမှာပဲ
ကိုပိုင်လူလက်ခွန်းကြီးခဏခဏချူပေါက်ခံရတဲ့ခင်မှာအချင်းအကန့်အသတ်တွင်းမှာကိုပို့တဲ့ message တွေကအလိုလိုပျောက်သွားတာကိုတုံးတဲ့သူတွေကသဘောကျနေကြတာဗျအခုဆိုလူငယ်တွေက Facebook တို့ Twitter တို့ကိုစိတ်ဝင်စားကြတော့ပဲနဲ့ဒီ Snapchat ကိုပို့သုံးလာတယ်2011ခုနှစ်ကမှ Snapchat ကပေါ်လာတာခုဒီသုံးတဲ့သူကတန်း200ရောက်ရှိနေပြီတဲ့အသုံးအများဆုံးကစေချော်သက်တွေဆိုပဲဗ
ျစေချော်သက်တွေတက္ကသိုလ်ကောလိပ်ကျောင်းသူကျောင်းသားတွေမိတ်ဆွေတငယ်ချင်းတွေများတဲ့သူတွေ Snapchat သုံးနေကြတာအဆုံးပါပဲကျွန်တော်တို့လို IT စိတ်ဝင်စားတဲ့သူတွေလည်းသုံးနေကြတာပဲကိုသားညုံရဲ့မကြခင်အနာဂတ်မှာတော့ Snapchat သုံးတဲ့သူတွေပိုတော့များလာအောင်မယ်လို့ IT လောကမှာခန့်မှန်းနေကြတယ်ရှင
်လူငယ်တွေသုံးတာများပြီဆိုရင်အဲ့ဒါကအလိုလိုကိုလူသိများနာမည်ကြီးလာတာပဲမဟုတ်လားဗျခုပဲကြည့်လေ CNN တို့ National Geographic တို့လိုမျိုးမီဒီယာလုပ်ငန်းကြီးတွေတောင်မှ Snapchat မှာသူတို့ရဲ့သတင်းတွေအစီအစဉ်တွေကိုတင်နေပြီလေ
အခု2015 January လကမှစခဲ့တဲ့ဒီ Snapchat ရဲ့ Discover ဆိုတဲ့ feature တစ်ကသတင်းတွေအစီအစဉ်တွေကို24နာရီတခါအစ်စ်ပြောင်းတင်ပေးနေတာပါအဲ့ဒီ Snapchat Discover မှာသတင်းမီဒီယာ channel တွေအများကြီးပဲစောစောကကိုသားညုံပြောတဲ့ CNN နဲ့ National Geographic အပြင် Yahoo News တို့နောက် People Magazine Daily Mail သတင်းစာ Comedy Central ဟာသရုပ်သံ channel နောက် Cosmopolitan Fashion Magazine ESPN အားကစားရုပ်သံ channel နောက်အစားအသောက်တွေကိုအဓိကပြတဲ့ Food Network ရုပ်သံ channel တို့လည်းအဲ့ဒီ Snapchat နဲ့ချိတ်ဆက်ပြီးတော့သူတို့ရဲ့သတင်းတွေအစီအစဉ်တွေကို Snapchat သုံးတဲ့သူတွေကြည့်လို့ရအောင်လို့တင်ပေးနေပါတယ်။တခုရှိတာဒီနေ့တင်တဲ့အစီအစဉ်က24နာရီပဲခန့်တဲ့အတွက်နောက်တနေ့24နာရီကြော်ရင်တော့မရှိတော့ဘူး။နောက်ထပ်အစီအစဉ်သစ်တွေကအစားထိုးသွားပြီလေ
။လူမှုကူရက်တွေကြားမှာအာယုံများနေကြတဲ့ music သစ်လူငယ်တွေကသတင်းတွေကိုသိပ်ပြီးတော့အာယုံမဆိုင်ကြတော့ဘူးမဟုတ်လားဗျ။အဲ့ဒါကြောင့်မလို့ Snapchat ကကဘာမှာဖြစ်နေတာတွေလူငယ်တွေမျက်ခြေမပြအောင်လို့အခုဒီ Discover ဆိုတဲ့ feature တစ်ကိုလုပ်ခဲ့တာတဲ့1980ပြည့်လွန်ပိုင်းကနေပြီးတော့တက်ကရစ် 2000 ပြည့်လွန်နှစ်စောပိုင်းတွေမှာမွေးကြတဲ့ Millennial မျိုးဆက်တွေအတွက်ကလူမှုကွန်ရက်တွေပေါ်မှာသတင်းတွေတဲ့တခြားသူတို့စိတ်ဝင်စားတဲ့ကိစ္စတွေနဲ့အချိန်ကုန်နေကြတာကြောင့်မလို့သူတို့အာရုံစိုက်မှုရအောင်လို့ဒီလိုပဲကြိုးစားရတော့မယ်ဆိုပြီးတော့ USC Today သတင်းစာရဲ့ College ဆိုတဲ့ကဏ္ဍမှာဆောင်းပါးရေးထားပါတယ်
သတင်းမီဒီယာလုပ်ငန်းကြီးတွေအတွက်ကလည်းလူငယ်တွေရဲ့စိတ်ဝင်စားမှုရတယ်ဆိုရင်နောက်ဆက်တွဲအကျိုးအမြတ်တွေကများတယ်မလားအဲဒါကြောင့်လူငယ်တွေအကြိုက်လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေနောက်ကိုလိုက်နေကြရတယ်လေခုခေတ်လူငယ်တွေကတခုခုအပေါ်ကြာကြာအာရုံမဆိုင်ရှင်ကြတော့မြန်မြန်နဲ့လွယ်လွယ်ခဏလေးအတွင်းမှာသူတို့ကိုဖန်ဆားလိုက်နိုင်မဲ့သတင်းတင်ပြမှုမျိုးတွေကိုလှုပ်လာကြရပြီဆိုတာ Snapchat Discover ကသက်သေပဲကိုသားညုံရဲ့
AI Strategy Lab ဆိုတဲ့ Digital အကြံပေးအဖွဲ့တစ်ခုကလုပ်တဲ့စစ်တမ်းတစ်ခုမှာ2017ခုနှစ်တည်းကစပြီးတော့ Facebook နဲ့ Twitter ကိုမသုံးတော့တဲ့လူငယ်ပေါင်း3,000လောက်ရှိတယ်လို့တွေးခဲ့ရတယ်။လူငယ်တွေကသူတို့ရဲ့မိဘတွေအဖိုးအဖွားတွေသုံးနေကြတဲ့လူမှုကွန်ရက်ကိုမသုံးကျင်ကြတော့ဘူးတဲ့။ဒါကြောင့်မလို့သူတို့နဲ့တက်တူရွယ်တူသုံးနေကြတဲ့ Snapchat ကိုပြောင်းပြီးတော့သုံးလာကြတာလို့ဆိုတယ်။အဲ့ဒီလိုအခြေအနေမှာပဲ Snapchat ကသတင်းမီဒီယာတွေအတွက်ကိုနေရာလုပေးလိုက်တော့မီဒီယာလုပ်ငန်းကြီးကြီးငယ်ငယ်ကလည်းနောက်ကျမကြံခဲ့ရလေအောင် Snapchat ရဲ့ Discover မှာပါဝင်ချိတ်ဆက်နေကြတယ်လို့ Online Summer ရှင်တွေကသုံးသပ်နေပါတယ်။
တခြားမကြည့်နဲ့လေအဆိုရာမက်ဒေါနာကိုပဲကြည့်သူ့ရဲ့ album ခွေအစ်စ်ထဲက Living for Love ဆိုတဲ့သချင်း MDV နဲ့ဒီသချင်း video ရိုက်တော့ပုံတွေကို Snapchat ပေါ်မှာတင်ခဲ့တာကိုသားညိုရဲ့ဒီ Snapchat Discover ကိုစတင်မိတ်ဆက်ခဲ့ပြီးတဲ့နောက်မှာပထမဆုံးတင်လိုက်တဲ့သချင်း video ပဲလေမက်ဒေါနာကအခွေအစ်စ်ကိုဒီနှစ် March လမှာထုတ်ဖို့စီစဉ်ထားတာဒါပေမဲ့အဲ့ဒီခွေတွေကသချင်းတချို့ online ပေါ်မှာပေါက်ကြားခဲ့တယ်အဲ့လိုမျိုးပေါက်ကြားခဲ့ပြီးတဲ့နောက်မှာအခုလိုသူ့ရဲ့သချင်း video Snapchat သုံးတဲ့သူတွေအတွက်မျှဝေခဲ့တာပဲ
ဂီတလောကမှာကြော်ကြားနေတာ20ကြော်နေပြီဆိုတော့လေသူ့ရဲ့ကြော်ကြားမှုကိုခုခေတ်လူငယ်တွေကြားဆက်ရှိနေအောင်လို့ကြိုးစားတာလို့ဘလော့ဂါတချို့ကရေးကြတယ်လေတချို့ကလည်းဒီကိစ္စမှာမက်ဒေါနာဒက်ကို Snapchat ကပိုအမျက်ထွက်လိမ့်မယ်လို့ပြောကြတယ
် gigalarm.com ဆိုတဲ့နည်းပညာဆိုင်ရာ website ကစောင်းပါတစ်ခုမှာပြောထားတယ်လို့ပေါ့ Snapchat application ya media အတွက်အရေးပါလာလိမ့်မယ်လို့လွန်ခဲ့တဲ့6လလောက်တုန်းကပြောရင်ခွက်ထိုးခွက်လန်ကြီးစရာဖြစ်ပါလိမ့်မယ်တဲ့အခုအချိန်မှာတော့သူကအပြည့်အဝကို media platform တစ်ခုအဖြစ်ရပ်တည်နေပါပြီလို့သုံးသပ်ရေးထားတယ်လေ
ဓာတ်ပုံတွေကိုစိတ်ချလက်ချနဲ့ပြန်လည်ပို့ပေးနိုင်ဖို့စခဲ့တဲ့ app တခုက CNN လို media လုပ်ငန်းကြီးတွေနဲ့တွဲပြီးတော့သတင်းတွေကိုချိတ်ဆက်တင်ပြနေပြီဆိုတော့လေအဲ့လိုမျိုးပြောရအောင်ပါဗျာ
Snapchat ကို Facebook ကဒေါ်လာ3ဘီလီယံနဲ့ဝယ်ဖို့ကန့်လန့်နေတဲ့အဲ့ဒါကို Snapchat ကပယ်ချခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်လာသေးတယ်မလားအခုအချိန်မှာတော့ Snapchat ရဲ့တန်ဖိုးကဒေါ်လာ10ဘီလီယံလောက်ရှိနေပြီလို့သုံးသပ်ခန့်မှန်းကြပါတယ်ရှင်
ဆုံးမြတ်မွန်စီစဉ်ပြီးကိုသားညုံဦးတင်ကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှစီစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းတန်လွင်စီစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ EDM အသုံးအင်္ဂလိပ်သင်ကန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်ခုတော့အပတ်စဉ်တင်ဆက်ပေးနေတဲ့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့တတ်တန်ရောင်သတင်းလောအလဲကိုနားဆင်ကြည့်ရအောင်ပါရှင
်မင်္ဂလာပါရှင်အလုံးစိတ်လက်ပျော်ရွှင်ပေါ်ဝါကြပါစေဒီတစ်ပတ်တတ်တန်ရောင်သတင်းလောမှာတော့စေစားလိုက်တဲ့ Lady Gaga ပေါ့ထွေးမှုနဲ့ဖန်ခံရတဲ့တချင်ကနာမည်ကျော် Vanilla Ice ထူးထူးခြားခြား model နဲ့ fashion show ဒီလိုမျိုးကဘာတလွားကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါအစတော့ Lady Gaga နဲ့သူနဲ့အကြာကြီးတွဲလာတဲ့ရုပ်ရှင်မင်းသား Taylor Kinney စေစက်လိုက်ပြီလို့ Lady Gaga ရဲ့လူမှုကွန်ရက်အစမျက်နှာပေါ်မှာ February 16ရက်နေ့ကပဲသတင်းစကားပါထားပါတယ်သူက Valentine's Day ချစ်သူများနေမှာသူ့ရဲ့အသေးနှလုံးကိုကျမကိုပေးလိုက်တယ်။ကျမလည်းလက်ခံမယ်လို့ပြောလိုက်တယ်လို့ Lady Gaga က Instagram စာမျက်နှာမှာရေးထားပြီးတော့အသေးပုံသွေးထားတဲ့အစဉ်လေးစုကိုပြထားပါတယ်။အသက်28နှစ်အရွယ် Lady Gaga နဲ့အသက်33နှစ်အရွယ် Taylor Kinney တို့ကတွဲနေကြတာတောင်မှ၄နှစ်ကျော်ပြီလို့ People Magazine ကပြောပါတယ်။ Poker Face တချင်းတို့ Bad Romance တချင်းတို့နဲ့နာမည်ကြီးတဲ့ Lady Gaga ဟာတလောက Grammy ဆုချီးမြှင့်ပွဲမှာလဲဝိုင်းရဲ့အဆိုတော်ကြီး Tony Bennett နဲ့တွဲဖက်သည်ဆိုတော့ Cheek to Cheek ဒေးတပြားနဲ့ Grammy ဆုရရှိသွားတာပါရှင် Yo VIP Let's kick itCollaborate and listen. Ice is back with my brand new invention. Something grabs a hold of me tightly. Flow like a harpoon daily and nightly. Will it ever stop? Yo, I don't know. Turn off the lights and I'll glow. To the extreme, I rock a mic like a vandal. Light up a stage and watch a chump like a candle. Damn. The thing on the major, American rapper Vanilla Ice ha. Florida down my mind. Ain't it in the ain't on the bro. Ain't on pretty bulgari. Ye token be na ma thare. And we be say in it. The top you see we call you moon it.February 18ရက်နေ့ဗုဒ္ဓဘူးနေ့မှာဖန်ခံခဲ့ရပါတယ်။နာမည်ရင်းက Robert Van Winkle ဖြစ်တဲ့ Vanilla Ice ရဲ့နေအိမ်ကိုရဲတွေဝန်ရှာခဲ့ကြတာပါ။အဲ့မှာလည်းလာပိုင်းအတွင်းသူ့ရက်ွက်ထဲကအိမ်တွေမှာပျောက်နေတဲ့ပစ္စည်းတွေကိုသူ့ရဲ့အိမ်မှာတွေ့ခဲ့ရတာဖြစ်ပါတယ်။သူကသူ့ရဲ့ဆောက်လက်ဆအိမ်မှာပဲ DIY ရုပ်သံလိုင်းအတွက် The Vanilla Ice Cement Game ဆိုတဲ့တကယ့်အဖြစ်ဖြစ်ရုပ်သံစီးရီး Reality TV Show ရိုက်ကူးနေတာပါ။သူရဲ့ Ice Size Baby ဆိုတဲ့တခြင်းကကျမတို့ငယ်ငယ်ကတိတ်ကိုကြိုက်ခဲ့ရတဲ့တခြင်းဖြစ်ပါတယ်။အခုတော့သူ့ကိုသူများအိမ်ဖောက်ထွင်းမှုနဲ့ရဲကတရားရွှဲတော့မှာပါ။သူ့ကိုကိုစားပြုမဲ့ရှင်နေရှိရလားဆိုတာလဲသေချာမသိရသေးပေမဲ့ဖမ်းပြီးညပိုင်းမှာပဲသူပြန်ပြီးတော့လွတ်လာခဲ့ပါတယ်။ Britain နိုင်ငံက Cambridge မြို့သားကတော့ Catherine ဟာအင်္ဂလန်ရဲ့အနောက်လေပိုင်းဒေသက Smethwick မြို့မှာရှိတဲ့ Cape ကလေးများဌာနကို February 18ရက်နေ့မှာတွားရောက်ခဲ့ပါတယ်။ Cape လိုပဲအားလုံးကခေါ်တဲ့မြို့သားကတော့ Action for Children ပရဟိတအဖွဲ့ကထူထောင်ထားတဲ့အဲ့ဒီကလေးများဌာနကိုလာခွင့်ရတဲ့ကလေးနဲ့မိဘတွေနဲ့တွေ့ဆုံခဲ့တာပါ။အဲ့ဒီ Action for Children အဖွဲ့ကအကူအညီလိုနေတဲ့ပြစ်ပယ်ခံထားရတဲ့ကလေးတွေလူငယ်တွေကိုကူညီပေးနေတဲ့ပရဟိတအဖွဲ့ပါ။အဲ့ဒီနေ့အစောပိုင်းမှာလည်း Cape ကသူနာယကလုပ်တဲ့ East Anglia Children Hospice Each ကလေးစေရုံကိုထောက်ပံ့နိုင်မှုရည်ရွယ်ပြီးတော့
Emma Bridgewater ဆက်ယုံကမက်ခွက်ကိုသွားကြည့်ဖို့ Stockton Train မြို့ကိုသွားခဲ့ပါတယ်။အဲ့မှာကိတ်ကကိုရိုင်းဝင်ပြီးတော့ကျွေးတဲ့အလှချဲတဲ့တင်တန်းမှလည်းဝင်ပါကြည့်ခဲ့တာပါ။ပြီးတော့သူ့ရဲ့အလဲပတ်ခီးအမှတ်တရအကြေးပြားကိုဖွင့်လှစ်ပေးခဲ့ပါတယ်။အဲ့ဒီ Emma Bridgewater ဆက်ယုံကထွက်တဲ့မက်ခွက်တွေကိုမလ၂ရက်နေမှာရန်မုံငွေအတွက်စတင်ရောင်းချပြီးတော့ကလေးဆက်ယုံအသစ်တစ်ခုထပ်ပြီးတော့ဖွင့်နိုင်ဖို့အတွက်လုပ်မှာပါ။ဒီလိုမျိုးကလေးသူငယ်တွေရေဟိုဒီရှောက်ကြည့်နေတဲ့ကိတ်ကိုရိုင်းကလည်းအခုဒုတိယကိုဝင်နေပါအဲ့ကလေးကိုတော့အပီလာမှာမွေးမယ်လို့ရက်တွက်ထားပါတယ်ရှင်ကဘာကျော်ပြင်သစ်ပကြီးဆရာကြီးပေါ့ဂူကင်းရဲ့တဟီတီကျွန်းသူနှစ်ယောက်ထိုင်နေတဲ့ပုံပကြီးကားကိုဈေးမြင့်ဆုံးစံချိန်တင်နိုင်အောင်လို့ရောင်းလိုက်ရပါတယ် When will you marry ဘတော့လက်ထက်မှာလဲဆိုတဲ့ခေါင်းစဉ်နဲ့1892ခုနှစ်ကဆွဲထားခဲ့တဲ့စီဈေးပကြီးကားကိုဒေါ်လာတန်300လီဘာနဲ့ရောင်းလိုက်ရတာပါဆွေဇလန်နိုင်ငံကပိုင်ရှင်တယောက်စီကနေပြီးတော့အဲ့ဒီပကြီးကားကိုကာတာနိုင်ငံကပြားလိုက်တခုကဝယ်လိုက်တာလို့သတင်းတွေမှာဖော်ပြပါတယ်။ရင်းနယ်ပေါ်ကျွေသွားတဲ့အရှိအလေပိုင်းဒေတာကကာတာနိုင်ငံကလွန်ခဲ့တဲ့3နှစ်တုန်းကလည်းပေါ်စီမန်ရဲ့ The Card Player ဆိုတဲ့ပကြီးကားကိုဒေါ်လာတန်250နီးပါးနဲ့ဝယ်ယူခဲ့ပြီးတော့ပကြီးကားတစ်ချက်အတွက်ဈေးအများဆုံးပေးဝယ်တဲ့စံချိန်ကိုတင်ခဲ့တာပါရှင်။ Down Syndrome လို့ခေါ်တဲ့ဉာဏ်ရည်ဖွံ့ဖြိုးမှုနောက်ကျတဲ့ယောဂအသင်းရုပ်ရှင်မင်းသမီးလေးကနယူးယောက်မြို့ Mercedes Benz Fashion သတင်းပတ်မှာဒီဇိုင်နာ Carrie Hammer ရဲ့ဝတ်စုံနဲ့ Fashion ရှောင်းလမ်းမှာလမ်းလျှောက်ပြခဲ့လို့သူဟာ Fashion သတင်းပတ်ရဲ့ဆင်မြင်မှာပထမဆုံးကိုဟန်ပြလမ်းလျှောက်ရတဲ့ Down Syndrome ဝိနာရှင်ဖြစ်ပါတယ်။ American ရုပ်သံ Channel FX မှာပြတဲ့ American Horror Story ဇာတ်လမ်းတွေမှာပါဝင်ပြီးတော့တရုတ်ဆောင်တဲ့ Jamie Brewer ကကပတ်နဲ့အမဲရောင်ဒူးဘုံကောင်ဝင်ဝတ်ပြပြီးတော့လမ်းလျှောက်ပြခဲ့တာပါ။သူကဒီဇိုင်နာ Carrie Hammer ရဲ့ Role Models Not Runway Models fashion ရှောင်းလမ်း runway model မဟုတ်ပါဘူးအားလုံးအတွက်စံပြ role model ဖြစ်ပါတယ်ဆိုတော့ခေါင်းစဉ်နဲ့ show ဝဲမှာလမ်းလျှောက်ပြခဲ့တာဖြစ်ပါတယ
် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah
ဒီတက်ရောင်တဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော
် I'll have my own yacht I'll have my own jet Paint it on the side and bright red
ရှင်ရှားကြောကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးသန္တာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာပါရှင်။ခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်မှာပညာသင်ကြားနေတဲ့မိုက်အီယူပါဝင်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါရှင်။
ဟိုကမှာဒီတက်ဆီချင်းနဲ့အတွေ့အခေါ်လေးစဉ်းစားမိတယ်။ဟိုကြောင်းနေတဲ့အချိန်တွေမှာရွေးရလေးရှိတယ်။စုံမစားရရနေပြီးတော့လေ။ဟိုရိုးရိုးချင်းညင်းချင်းမှန်မှန်လို့ဆိုရရဲ့မကောင်းမှုရှောင်ကောင်းမှုဆောင်ဖြစ်အောင်စိတ်ကိုထားဆိုရရဲ့ဟိုလေယုံကြည်ကြည်လိုက်နိုင်နေထိုင်ပါတယ်။ပြည်ငယ်လေးတွေကတရားမျှတမှုနဲ့ကိုချင်းဆောင်မှုကိုလေးထားတယ်။ပြည်ရဲ့မိသားစုချပေးခဲ့တဲ့မျိုးစီတွေပေါ့။မောင်လေးနဲ့အီးမေးလ်ကိုမုန်တစ်ခုတည်းကိုဝေချေးပေးမယ်ဆိုလို့ရှင်ညတာတစ်ခုတင်ပေးခဲ့တယ်။အမေကြီးနဲ့လည်းကြားရခါကြောင့်လို့ရှင်သူတစ်ပါးကိုထိခိုက်အောင်စောင့်နောက်ကောင်မျိုးမလုပ်ဖို့နဲ့ကိုသာဆိုရရင်ဆိုရဲတင်းမျိုးတွေးတိုက်အောင်တင်ပေးခဲ့တယ်။နောက်ပိုင်းမှာကိစ္စတစ်ခုခုဖြစ်လာတိုင်းတစ်ဖက်သားနေရာနေပြီးတော့နေပြီးစဉ်းစားကြည့်နိုင်အောင်လို့သူတစ်ပါးကိုနားလည်နိုင်အောင်စူးစမ်းကြည့်တတ်လာတယ်။လက်သူပြောကြောင့်ဆိုရဲသူတစ်ပါးကိုအပြည့်မြင်ဖို့ဆက်ဘာကြောင့်ဒီလိုဖြစ်သွားတာလဲဆိုတာမြင်ချက်အောင်အရင်ကြည့်ဖြစ်လာတာပေါ့နော်တရားမျှတမှုနဲ့ကိုချင်းဆောင်မှုကနေပြီးနားလည်ပြီးနိုင်တယ်ဆိုတာဖြစ်လာဖို့အများကြီးထောက်ပြပေးပါတယ်အထက်တန်းပြီးရောမှပညာရေးရဲ့အရေးပါပုံကိုပို့ပြီးတည်လာတယ်ပညာဘူးတရားတွေကိုနေလာနိုင်လို့ကအင်္ဂလိပ်လိုဖတ်နိုင်မှထက်တန်းမှနားလည်မှဆိုတော့လေဒီအင်္ဂလိပ်ကြောင့်ပို့ပြီးလေ့လာဖြစ်တယ်နောက်ပိုင်းအင်တာနက်တွေပြင်ချလာတဲ့ခါကျတော့အင်္ဂလိပ်လိုတက်တာကိုပြီးလိုအပ်တယ်ဆိုတာလည်းသိပြီးခဲ့ရတယ်။အဲဒီကစဉ်ပညာရေးကိုလေ့လာနေစားခဲ့တယ်။ဒါပေမဲ့ပညာရေးပိုင်းတစ်ခုလည်းနဲ့ပြေဝရတဲ့သူဖြစ်မလာနိုင်ဘူးလို့ထင်တယ်။သိမှတ်ထားတဲ့သိပညာဘယ်လိုတူတာတွေကနေပြီးတော့ဟိုကိုယ့်ရဲ့အချင်းဒီလာပိုင်းကိုစံတစ်ခုထားပြီးတိစောက်နိုင်မှုလို့လည်းထင်ပါတယ်။
ကိုဟာဘယ်လိုလူမျိုးဖြစ်ချင်တာလဲဆိုပြီးတော့ကိုဖြစ်စေတဲ့ကိုကိုယ်တိုင်ကိုကိုကိုကြည်ညိုနိုင်တဲ့ဒီလူတယောက်ရဲ့အရေးချင်းနဲ့အချင်းစိတ်ဓာတ်တွေကိုဆန်ထုတ်နှုတ်ပြီးတော့ကိုကိုကိုအဲ့ဒီချန်ကျုံးတွေအတိုင်းကြိုးစားပြီးလက်ညှိုးနေထိုင်တယ်လူတယောက်ဟာသိတင်ညာရှိလို့ရှိရင်ကိုချင်းတီလာကိုကိုဘာသာကိုစောင့်ထိုင်ကြည့်နိုင်တယ်လို့အယူရတယ်ကိုရဲ့ကိုမူရာစိတ်တွေးကြံနဲ့ကိုဟိုကိုနှုတ်မူရာပြောဆိုလို့ပေါ့နော်အဲ့ဒီအားလုံးကကိုယ့်ရဲ့အသိဉာဏ်ကိုတစ်ပိတ်တစ်ပိုင်းဖော်ပြနေတဲ့အရာကြီးလို့ယုံကြည်တယ်။လောဘဒေါသမောဟအဲ့ဒါကြီးကတော့စိတ်ကအထင်းကြီးသွားရတယ်ဘယ်အောင်လည်းမသိပဲဝင်လာတတ်တာပေါ့နော်။ကိုယ်သတိပြန်ဝင်လာတိုင်းကိုယ့်ကိုယ်ကိုပြန်ထိမ့်ပါရဲ့။အရေးချင်းအနေပြီးတော့အထုံဖြစ်သွားပြီးတော့လေပါရမီတစ်ခုဖြစ်လာအောင်ကိုယ့်ကိုယ်ကိုစူးစမ်းပြုနေနေနေဆဲပါမယ်။အထုပ်ပြောရမယ်ဆိုရင်တော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဆိုတဲ့ဆုံးမစကားအတိုင်းကျူစားလိုက်နာနေထိုင်ပါလေ။နောက်ပြီးတော့ဘုရားဘာသာဝင်တယောက်ဖြစ်တဲ့အတွက်ကြောင့်ကံနဲ့ကံရဲ့အကျိုးကြောင့်ဖြစ်ပါရဲ့။ဆနဲ့ဤအကံကိုယုံပြီးတော့စုပေါင်းတော့နည်းမှာမဟုတ်ပါဘူး။အကျိုးတိုင်းမှာအကြောင်းတွေရှိအောင်လို့အဲ့ဒီအကျိုးတွေကောင်းဖို့အတွက်အကြောင်းတွေကောင်းအောင်လို့ကျူစားနေပါရဲ့။နောက်တစ်ခုကကိုယ့်ကိုယ်ကိုယုံကြည်ပါ။ဘယ်ရမစို့ဖြစ်အောင်လုပ်နိုင်ပါလေဆိုတာလေးကိုဤယုံရဲ့။ကိုယ့်ကိုယ်ကိုယုံကြည်မှုကလောကဆောင်ရွက်တဲ့အရာလည်းမှအရေးပါတယ်။ကိုကိုကူတော်ယုံကြည်နိုင်မှုဆိုလို့ရှိရင်သူများစွာရဲ့ယုံကြည်မှုရဖို့ဆိုတာဘယ်လိုမှဖြစ်နိုင်လို့။ဒါပေမဲ့ကို့အရေးချင်းအစွမ်းအစရဲ့အတိုင်းအစအမှန်ကိုတော့အမှန်တိုင်းသိဖို့လိုအပ်ပါတယ်။ဒါကြောင့်မလို့ကို့ရဲ့သင်ကိုအရေးချင်းတွေတိုးတက်လာလို့ကို့တက်နိုင်တော့ကြိုးစားနေသေးလား။အင်းနဲ့သူရှိတင်ပေမဲ့အတွေ့အကြုံတွေမှာတော့လက်တွေ့ဆင်ရမှာပါ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ပတ်စင်ကနာတခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။သောတာရှင်တို့ခုနားဆင်နေကြတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။တနင်္လာနေ့ညပိုင်းအစီအစဉ်တွေမှကြခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုတော်ခင်မျိုးတက်ကတလက်အကျညာပေးပါအောင်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ရှေ့လန်းတပ်တွေမှာရှိတဲ့လက်နက်ကြီးတွေကိုအပြစ်ခတ်ရစဲသဘောတူစားချုပ်တိုင်းဖယ်ရှားပေးဖို့ကိစ္စဟာရုရှားလုံလာတဲ့သဘုံတွေကထိဆက်ပြီးတိုက်ခိုက်နေတာမို့စပြီးမလုံနိုင်ဖြစ်နေရတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။အခုလိုတိုက်ခိုက်မှုတွေဆက်ပြီးလုပ်နေသေး၍လက်နက်တွေကိုပြန်ပြီးရုပ်သိမ်းပေးဖို့ဆွေးနွေးမှုတွေလည်းမလုပ်နိုင်ဘူးလို့ယူကရိန်းအရာရှိတွေကတနင်္လာနေ့မှာပြောကြားလိုက်တာပါ။အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့အတွက်မတ်လ31ရက်နေ့ကိုသတ်မှတ်ထားတာမို့သတ်မှတ်ရနီလာရာနဲ့အမျှအီရန်နဲ့အမေရိကန်တန်တမန်တွေဒီကနေ့မှလည်းဆစ်ဆက်ညှိနှိုင်းမှုတွေကိုဆက်ပြီးလုပ်ကင်နေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်တို့ဟာဂျနီဗာမှာဆက်ပြီးဆွေးနွေးနေကြပါမယ်။နေကြပေမဲ့ကွာဟမှုတွေကတော့အခုတည်းတိုင်ကြီးမားနေဆဲဖြစ်ပါတယ်လို့တာဝန်ခံအရာရှိတွေကပြောကြားလိုက်ကြတာပါ။ဆိုမာလီယာအစ္စလာမစ်စစ်သွေးကြွတွေရဲ့အကြမ်းဖက်ချင်းချက်မှုတွေပေါ်ထွက်လာခဲ့ပြီးနောက်ပိုင်းမှာအမေရိကန်နဲ့ကနေဒါနိုင်ငံကဈေးဝယ်သူတွေစီကားရကုန်လက်ကြီးနှစ်ခုကလုံခြုံရေးတွေကိုအဆင့်မြင့်တင်ခဲ့ကြပါတယ်။တနင်္လာနေ့ကအယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်နေတဲ့အယ်ရှက်ဘပ်စစ်သွေးကြော်တွေကအနောက်နိုင်ငံကမောတွေကိုတိုက်ခိုက်ဖို့လှုံ့ဆော်တဲ့ဗီဒီယိုကိုထွက်လာပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုမြောက်ပိုင်းမင်းနီဆိုတာပြည်နယ်မှာရှိတဲ့ Mall of America နဲ့ကနေဒါနိုင်ငံ Edmonton မှာရှိတဲ့ Edmonton Mall နှစ်ခုလုံးကလုံခြုံရေးတိုးမြင့်လိုက်ကြောင်းကြေညာချက်ထုတ်ပြန်ကြတာပါ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုမြှင့်တင်ပေးဖို့အတွက်တရုတ်နိုင်ငံကအပြုသဘောဆောင်တဲ့ကဏ္ဍကနေပါဝင်မှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီအစိုးရဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထက်ခိုင်မြဲရေးကိုအမြဲတမ်းလေးစားခဲ့ပါတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
တနင်္လာနေ့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Richard Smith ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီထိလိုင်းဒိုမီတာ25 30နဲ့51တို့ဝန်နဲ့တိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန္ဒလာပါ
This program has come to you from the Voice of America, Washington.